အဖြစ်ဘလို့အော်ဒီအနေနဲ့ပုဂ္ဂိုလ်တူဦးတယောက်တည်းတူတဲ့စိုက်ပြီးပိုင်းခြားသတ်မှတ်ပွားရင်တဲ့အခါဘလို့ပုဂ္ဂိုလ်ကစပွားရမလဲလို့ဆိုတော့ပိယဂရုဘာဝနိယဥပိ္ပဇာယဥပိ္ပဇာယမတ္တာအာစရိယအာစရိယမတ္တာတဲ့အဲ့ဒါလိုပုဂ္ဂိုလ်ကပွားပါတယ်ပိယချစ်ခင်အပ်တယ်ဂရုလေးစားအပ်တယ်ဘာဝနိယချီးမွမ်းအမြတ်လို့အပ်တယ်အကျင့်သီလသိက္ခာရင်းနဲ့ပြည်စုံလို့ပြီးတော့တတ္တဝါမျိုးဘောမှန်ငယ်ညာသနာတက်လို့မေတ္တာထားတတ်တဲ့အတွေ့ချစ်ခင်ပွဲရှိတယ်ချူသာတော်စကားပြောတတ်တယ်ကြည်ကြည်ငငယ်ဘုသူမစို့ကူညီတတ်တယ်ဒါကြောင့်မလို့ချစ်ခင်ပွဲရှိတဲ့သဘောရှိတယ်ပြီးရဂရုသီလသမารိပညာအကျင့်တရားတွေနဲ့ပြည့်စုံလို့လေးစားအပ်တယ်ဘာဝနိယမျက်နှာအပ်တယ်အဲ့ဒီလိုချစ်ခင်အားယူသေးအားလေးစားအပ်မျက်နှာအပ်တဲ့ဂုံပေါင်းစုံနဲ့ဥပိ္ပဇေစီယာဥပိ္ပဇေစီယာမျက်လောက်သောပုဂ္ဂိုလ်ပြာမိမိတို့ကိုသိရင်သွန်သင်ညွှန်ကြားတဲ့ဆရာသွန်သင်ညွှန်ကြားတဲ့ဆရာမျှလောက်သောပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုအစအဥဆုံးပွားပါတဲ့ရှိခင်အသောသဘောရှိရမယ်လေးစားအသောသဘောရှိရမယ်ယူသေးအမြတ်တို့အချင်းမွဲ့ကုန်နေတဲ့ပြည့်စုံရမယ်တဲ့သီလသမารိအချင်းနေတဲ့ပြည့်စုံရမယ်
ဇေဟာစိတ်ထဲမှာသူရဲ့ပုံပေါ်လာခြင်းလဲပေါ်လာမယ်မပေါ်လာခြင်းလဲမပေါ်လာဘူးပေါ်လာတာမပေါ်လာတာလို့ရင်မဟုတ်ဘူးသူ့အာယုံပြုပြီးတော့ဒီဥပ္ပဇ္ဇေဆရာကျမ်းစာချမ်းသာစေလို့တဲ့စိတ်မိမိတဏ္ဍာမှာတပွားပွားတပွားပွားတပွားပွားဖြစ်အောင်ဆင်ញံနှလုံးသွင်းပြီးပွားဖို့ပဲလို့ပရမတ်မှာစိတ်ထဲမှာသူရဲ့ပုံတရံမပေါ်သေးတယ်ပဲနောက်မေတ္တာပွားလို့မလို့အသားကြသမာဓိရလာတဲ့အခါကျပေါ်လာတယ်အဲ့ဒါလိုပေါ်တဲ့အခါမှာဒီဥပ္ပဇ္ဇေဆရာရဲ့ပုံဟာမိမိပုံပေါ်တယ်လို့ဟောပြုံးမြုံးလေးကြီးကြီးလင်းလင်းလေးငင်းငင်းတဲ့အိန္ဒြေရရလေးစက်တွေရှိရှိကလေးအဲ့ဒါလိုပေါ်လာတတ်တယ်အဲ့ဒီအခါကျတိုးပွားချမ်းသာပါစေချမ်းသာပါစေငါဆရာချမ်းသာပါစေချမ်းသာပါစေကိုဆင်းရဲခြင်းပါစေစိတ်ဆင်းရဲခြင်းပါစေဆက်စားရဆင်ပြေပါစေထကတကထကတကဘွားထကတကဘွားတခါတည်းရဆိုလို့ရှိရင်တမာရရလာပြီဆိုလို့ရှိရင်အဲ့ဒီဥပ္ပဇ္ဇေဆရာကိုယ့်ရှိမှလာထိုင်ပြီးတော့အမတန်ကြီးလင်းရှင်ပြရတဲ့မျက်နှာငြိမ်းချမ်းအေးမြတဲ့မျက်နှာနဲ့ကိုယ်လာပြီးစကားပြောနေတလို့လို့တောင်းတခါတည်းရသင်ရတွေ့ရအဲ့ဒီခါကျလို့ရှိရင်ငြိမ်းချမ်းအေးမြလိုက်တာလွန်ရောအဲ့လိုမတွေ့ရလဲကိစ္စမရှိဘူးမိမိတဏ္ဍာမှာမေတ္တာစိတ်တပွားပွားဖြစ်ဖို့ပဲအရေးကြီးတယ်အဲ့ဒါလို့ဖြစ်လို့တကယ်မေတ္တာစိတ်ဖြစ်လို့စိတ်တည်ငြိမ်လာပြီဆိုလို့ရှိရင်ခန္ဓာကိုယ်ဟာငြိမ်းချမ်းလာတယ်ချမ်းမြေ့လာတယ်ကြည်လင်းလာတယ်ရှင်ပြလာတယ်တခါတရံပွားရင်ပွားရင်တောင်းမှပဲနှုတ်ခမ်းကပြုံးတယ်လို့လို့ဖြစ်နေလို့အဲသူများတွေများမြင်ငါငါအယူမြတ်တယ်မလားဟဲ့အဲ့ဒါလို့တောင်ဖြစ်ရသည်ဒီမေတ္တာတာဘလောက်အေးလဲလို့ဆိုလို့အေးမြလဲဆိုလို့ရှိရင်ခွန်ကြီးတို့မန္တလေးမှာတခါတပည့်တွေဝိပဿနာအထုတ်ပြီးတယ်ဆိုလို့ရှိရင်မေတ္တာဘာဝနာဆက်ပြီးတော့ပွားခိုင်းတဲ့အခါတတိတယောက်မန္တလေးကပူတယ်ကိုအမြဲတစေပူတယ်အိုက်တယ်ဒါပေမဲ့လို့ရံမရံကချမ်းညင်လဲထချမ်းတယ်မိုးကအဲ့တော့သူကချမ်းများချမ်းလို့ရှိရင်အေးမမေ့အောင်ဝဲရအောင်ဆိုပြီးတော့သူကအနှွေးအိမ်ကြီးယူလာတယ်ယူလာပြီးဓမ္မယုံနဲ့မှထိုင်တယ်မေတ္တာပွားတယ်မင်းတော်ကတော့နေသိပ်ပူနေတဲ့အချိန်မှာအိုက်ပြီးချွေးတစိုးစိုးဖြစ်နေတဲ့အချိန်အဲ့ဒီအချိန်မှာမေတ္တာပွားရင်ပွားရင်နဲ့မေတ္တာစိတ်တွေတပွားပွားဖြစ်ပြီးတော့အဲ့ဒီမေတ္တာစိတ်တကြောင့်သူစိတ်ရောရုပ်ရောတခါတည်းငြိမ်ချမ်းအေးမြတ်ပြီးရေခဲစိန်ထားသလိုလိုဖြစ်အဲ့ဒါလိုတော့ခံစားရတယ်အဲ့ဒီအခါကျတော့သူစိတ်ကအောင်မရဟဲ့အေးလာကြီးလားငါတော့အေးမိတော့မှာပဲဆိုပြီးတော့အနန္တကအိတ်ကြီးကောက်ပြီးဝတ်တဲ့အဲ့နဲ့တော့ပြိတ္တာဘာကြောင့်ဝေရတာတော့အဲမေတ္တာစိတ်တိုက်အရှိန်ဟတ်လို့မေတ္တာစိတ်ကြောင့်ဖြစ်တဲ့ရုပ်တွေလည်းပဲငြိမ်းချမ်းအေးမြတဲ့အတွေ့အေးအေးခံစားရတော့အေးပတ်မှဆိုးတဲ့ဆိုပြီးရောင်းပြီးတော့အေးကြီးဝုတ်ပြီးတာအဲ့ဒါလောက်ကြာအောင်တောင်းမှပဲဖြစ်ပါတယ်ဒီလေပူတာလည်းရှိတာပဲဒါကအဲ့ဒါလို ဒီညိုယိုသေးမြန်တို့အလေးစားအချစ်ခင်အပ်တဲ့ပုဂ္ဂိုလ်ကိုပွားလို့မလို့မေတ္တာစိတ်လည်းတော်တော်ဖြစ်ပြီးစိတ်မိမိစိတ်လည်းငြိမ်းချမ်းအေးမြနေပြီတမာရီလည်းတော်တော်ရနေပြီတော်တော်စိတ်လည်းတည်ငြိမ်နေပြီအစကလည်းဟိုပြည့်တည်ပြန်မရှိတော့ဘူးအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီဆရာနဲ့ဥပ္ပဇ္ဇေဆရာနဲ့တန်းတူတခြားပုဂ္ဂိုလ်တယောက်ကိုရွှေ့ပြီးပွားပွားတော့လည်းအဲ့ဒီပုဂ္ဂိုလ်ပွားတဲ့အခါမှလည်းပဲဒီတိုင်းပဲအခုတိုင်းပဲပွားရမယ်ကျမ္မာပါစေချမ်းသာပါစေကိုစိယစိတ်ရှိခင်မစေစသာအစဉ်ပြေပါစေချမ်းသာပါစေချမ်းကျမ္မာပါစေချမ်းသာပါစေကျမ္မာပါစေချမ်းသာချမ်းသာပါစေစသည်ဖြင့်အဲ့ဒါလို့ပွားလို့တဖြည်းဖြည်းမေတ္တာစိတ်ဖြစ်တဲ့ဆိုဆက်ပွားဆက်ပွားလာတည်တဲ့ပို့ပြီးတော့အင်္ဂေါအကောင်မေတ္တာစိတ်တွေဖြစ်လိမ့်မယ်အပွားလို့မရပါဘူးဆိုလို့ရှိရင်ဘာလို့ရတယ်လဲဆိုအခုနပထမပုဂ္ဂိုလ်ကိုပြန်ပွားရတယ်ပရမဘုဂ်ကိုပြန်ပွားလိုက်လို့ရှိရင်ချက်ချင်းပြန်ပြီးစိတ်တည်ငြိမ်လာပြီးမေတ္တာစိတ်တွေဖြစ်လာတယ်။အဲ့လိုဖြစ်လာပြီဆိုတဲ့အခါကျမှတခါဒုတိယပုဂ္ဂိုလ်ကိုတခါပွားဒုတိယပုဂ္ဂိုလ်ကိုတခါပြန်ပွားတဲ့အခါကျတော့ရလာမယ်မရသေးဘူးဆိုပရမဘုဂ်ကိုပြန်ပွားအောင်ပွားပြီးမှတခါဒုတိယပုဂ္ဂိုလ်ပွားမြောင်းသွဲယူတဲ့သဘောမျိုးပေါ့မေတ္တာဒါမြောင်းသွဲယူတဲ့သဘောမျိုးအဲ့ဒါလို့ပွားလို့အဲ့ဒီဒုတိယပုဂ္ဂိုလ်မှလည်းပဲပထမပုဂ္ဂိုလ်လိုပဲပွားတဲ့အခါမှာမိမိတဏ္ဍမေတ္တာစိတ်ဓာတ်တွေအင်္ဂေါအာကောင်းနဲ့ပြည့်ပြီးတကူလုံးစိမ့်ပြီးချမ်းမြေ့လာပြီငြိမ်းချမ်းလာပြီအေးမြလာပြီကြည်လင်းလာပြီပေါ်ပါလာပြီသွတ်တက်လာပြီဆိုရင်နောက်တရားအဲ့ဒီလိုဆရာတစ်မြတ်ပုဂ္ဂိုလ်လေးစားကြည့်ညူယူသေးမြန်တို့အပ်တဲ့ပုဂ္ဂိုလ်ပွားအောင်အဲ့ဒီလိုအချင်းပုဂ္ဂိုလ်အစဉ်စဉ်ပွားရောပွားမိတဲ့အခါကျတော့မှတခါဘယ်ပုဂ္ဂိုလ်ပွားပါဒီအစဉ်အတန်းမှာတော့ကြီးညူရသည်လေးစားမြတ်နိုးအပ်တဲ့ပုဂ္ဂိုလ်အစဉ်တန်းရဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ပွားပါပွားလို့ရပြီမိမိတဏ္ဍာမှာမေတ္တာစိတ်တွေဖြစ်ပြီးစိတ်လည်းတည်ငြိမ်နေအဲ့ဒါလို့ဆိုလို့ရှိရင်ပထမပုဂ္ဂိုလ်ပြန်ပွားပြီးတော့မေတ္တာဇိုင်းအင်္ဂါလေးတွေပြရအောင်ဒိဋ္ဌံရတယ်ဝိတေဝိဇာရပိတိဒုက္ခဧကဂရာအစရှိတဲ့အဲ့ဒီဇိုင်းအင်္ဂါလေးတွေဖြစ်အောင်အဒိဋ္ဌံပြီးပွားရတယ်ဘွားကနေမှဘယ်လိုဆိုဘယ်လိုစိတ်ထဲမှာဖြစ်ရတယ်လဲလို့ဆိုတော့ယံစီမှုဆင်ញင်သုံးသပ်မှုနှစ်သိမ့်ဝမ်းမြောက်မှုစိတ်တည်ငြိမ်မှုဝိတဝိဇာရပီတိချမ်းသာမှုစိတ်တည်ငြိမ်မှုအင်္ဂါ၅ပါးပါဝင်တဲ့မေတ္တာစိတ်ဖြစ်ရပါလို့ဤလို့အဲဒါလို့စိတ်ကဒိဋ္ဌာန်ရတယ်ယံစီမှုဆိုတာဝိတ္တဆင်ញင်သုံးသပ်မှုဆိုတာဝိဇာရနိဒိဝန္တမှုစရာပီတိချမ်းသာမှုစရာဒုက္ခတည်ငြိမ်မှုစရာဧကဂရာဇာငါဟုအညာမလို့ကြံစီမှုဆင်ញံသုံးသပ်မှုနိဒိဝန္မြောက်မှုချမ်းသာမှုတည်ငြိမ်မှုအင်္ဂါ၅ပါးပါဝင်တဲ့မေတ္တာစိတ်ဖြစ်ရပါလို့ဤမေတ္တာစိတ်ဆိုတာဒီနေရာမှာဇာပြောတာပဲအဲ့ဒါလို့အဋ္ဌထံပြီးတော့ပွားရောပထမဆုံးဥပ္ပဇ္ဇေဆရာဟုပွားပြီးဆိုချက်ချင်းပဲစိတ်ကတည်ငြိမ်လာမယ်ချက်ချင်းပဲမေတ္တာစိတ်ဖြစ်လာမယ်ဖြစ်လာပြီးတဲ့အခါကျတော့ပထမဆုံးပွားလာစားမှာစိတ်ကတည်ငြိမ်နေဆိုပေမဲ့လို့စိတ်ကတုတ်တဲ့သဘောရှိတယ်အပြင်းထွက်စိတ်ကအပြင်းထွက်ခြင်းလို့ထွက်တော့မလို့လို့ဖြစ်တယ်ဒါပေမဲ့လို့တကယ်တော့မထွက်ဘူးစပွားပွားခြင်းတော့ထွက်ကောင်းထွက်မယ်ပေါ့ခဏကြာတဲ့အခါကျတော့မထွက်တော့မထွက်တဲ့အခါကျတော့အဲ့ဒီမှာကြံစီမှုဥတဲ့သဘောစဉ္ညာသုံးသပ်မှုဝိဇာရသဘောပြီးတော့နှစ်သိမ့်ဝမ်းမြောက်မှုပီတိသဘောလေးတွေခံစားလာရအဲ့ဒီနှစ်သိမ့်ဝမ်းမြောက်မှုလေးတွေခံစားလာရပြီဆိုလို့ရှိရင်တဖြည်းဖြည်းကိုရော့စိတ်ရောငြိမ့်ပြီးငြိမ့်ပြီးချမ်းသာနေချမ်းသာလိုက်တာချမ်းသာလိုက်တာနှုတ်ကတောင်ရွတ်ဆိုမိတတ်တဲ့တချို့ဟိုချမ်းသာလိုက်တာချမ်းသာလိုက်တာဒီလိုတောင်ရောင်းရွတ်ဆိုမိတတ်တယ်အဲ့ဒီချမ်းသာမှုဖြစ်နေတဲ့အချိန်မှာစိတ်ကလည်းတည်ငြိမ်နေတော့အဲ့ဒီမှာကြံစီမှုဝိတ္တဆင်ញံသုံးသပ်မှုဝိဇာရနှစ်သိမ့်ဝမ်းမြောက်မှုပီတိချမ်းသာမှုဒုက္ခစိတ်တည်ငြိမ်မှုဧကဂရာအင်္ဂါနှစ်ပါးရှိတဲ့မေတ္တာပထမဇန်စိတ်ဖြစ်တယ်။ဇန်ဆိုတာမိုးပေါ်ပြန်တာမဟုတ်ပါဘူး။အာယုန်ထဲမှာစိတ်ဆိုင်ပြီးတည်နေတာကိုပြောတာ။ဒီမှာလည်းပဲမေတ္တာအဘွားကအာယုန်ရဲ့မေတ္တာအဘွားကပုဂ္ဂိုလ်ရဲ့အပေါ်မှာအာယုန်ပုဂ္ဂိုလ်တည်းဟူသောအာယုန်ပေါ်မှာမေတ္တာစိတ်ဆိုင်ပြီးတည်ပြီးမြုပ်ပြီးမေတ္တာစိတ်တဖော်ပါဖြစ်နေတာ။နောက်ပြီးတဲ့အခါကျတော့ကြံစီမှုဝိတ္တဆင်ញံသုံးသပ်မှုဝိစာရဆိုတဲ့စိတ်ကလေးတွေအပြင်ထွက်ခြင်းတလို့တစုံတရာကြံခြင်းတလို့အစိုက်တဲ့ဒီစိတ်ကလေးတွေရှိနေတော့ဒီမေတ္တာစိတ်ကနည်းနည်းလှုပ်တယ်လှုပ်တော့ တကယ်မငြိမ်ဘူးမငြိမ်တဲ့အတွက်အဲ့ဒီအင်္ဂါတစ်ပါးကိုခြံထားခဲ့ပြီးတော့အနိမ့်ဝမ်းမြောက်မှုပီတိချမ်းသာမှုဒုက္ခတည်ငြိမ်မှုဧကဂရာအင်္ဂါ၃ပါးရှိတဲ့မေတ္တာစိတ်ဖြစ်ရပါလို့ဤလို့စိတ်ကဒိဋ္ဌံပြီးတော့ပွားများနောက်တစ်ထိုင်ပေါ့အဲ့ဒါလို့ပွားများပြီဆိုလို့ရှိရင်ပထမတော့အခဏသဘောလေးတွေစိတ်လှုပ်တဲ့သဘောလေးတွေထွက်ခြင်းတလို့လို့ရှိတဲ့သဘောလေးတွေမငြိမ်တဲ့သဘောလေးတွေဖြစ်တတ်တဲ့နောက်ကြတဲ့အခါကျတော့တခါတည်းငြိမ်ကြသွားပြီးတော့ငြိမ်ညာအေးမြတ်ပြီးနှစ်သိမ့်ဝမ်းမြောက်တဲ့စိတ်တွေဝမ်းသာတဲ့စိတ်တွေဖြစ်လို့ရွှေပြတဲ့စိတ်တွေဖြစ်လို့ကိုရောစိတ်ရောငြိမ်ပြီးချမ်းသာလို့စိတ်ကငြိမ်လို့ဟောအဲ့ဒီမှာနှစ်သိမ့်ဝမ်းမြောက်မှုပီတိချမ်းသာမှုဒုက္ခတည်ငြိမ်မှုဧကဂရာအင်္ဂါ၃ပါးရှိတဲ့မေတ္တာဇံကိုဖြစ်စေတယ်မေတ္တာဇံရတယ်လို့ခေါ်တယ်စိတ်တည်ငြိမ်နေတာအဲ့လိုအဲ့ဒီအတိုင်းပဲအဲ့ဒီအစဉ်ကိုလည်းပဲအချိန်ချိန်အဖာမှန်ထက္ကထကပွားများရတယ်ခုနပထမအစဉ်လည်းပဲဒီလိုပဲအချိန်ချိန်အဖာမှန်ထက္ကထကပွားများရတယ်ပုဂ္ဂိုလ်အမျိုးမျိုးပြောင်းပြောင်းပွားများရတယ်နောက်တတိယအစဉ်လည်းဒီတိုင်းပဲပိဋိဆိုတဲ့ဝမ်းမြောက်တယ်ဆိုတာကလှုပ်သေးတယ်အဲ့ဒါဒီတဲ့ပိုးငြိမ်တဲ့စိတ်ကိုလိုချင်တယ်ဆိုလို့ရှိရင်ပိဋိကိုဖယ်ပြည့်ခဲ့ပြီးတော့ချမ်းသာမှုဒုက္ခတည်ငြိမ်မှုဧကဂရာအင်္ဂါ၅ပါးရှိတဲ့မေတ္တာစိတ်ဖြစ်ရပါလို့ဤလို့အဲ့ဒါလို့ဒိဋ္ဌံပြီးတော့မေတ္တာဘာဝနာပွားလို့ရှိရင်နှစ်သိမ့်ဝမ်းမြောက်မှုပိဋိနဲ့နှစ်သိမ့်ဝမ်းမြောက်မှုပိဋိမပါဘဲနဲ့ငြိမ်ချမ်းပြီးချမ်းမြေ့နေတဲ့ဒုက္ခနဲ့တည်ငြိမ်နေတဲ့သဘောလေးနဲ့ငြိမ်ပြီးတော့အေးမြနေတဲ့မေတ္တာစိတ်ဖြစ်တယ်သို့သော်လည်းပဲတစ်မျိုးတစ်မျိုးဆိုလို့ရှိရင်အချိန်မောင်းမြောင်များစွာပွားရတယ်အထိုင်မောင်းမြောင်များစွာထိုင်ပြီးပွားရတယ်အဲ့ဒါမှကြေပြွနေကြေပြွမိမ့်မှနောက်တစ်မျိုးကူကြေပြွမိမ့်မှနောက်တစ်မျိုးကူဒီလိုကူရတယ်ဒါကအဲ့ဒါလို့ကြီးညိုရိုသေးမြန်တို့အလေးစားအပ်တဲ့ပုဂ္ဂိုလ်ကိုပွားလို့ဒီလောက်တောင်နိုင်နေလာပြီဆိုတဲ့အခါကျတော့အခွန်းကစမပွားနဲ့ဆိုတဲ့ပုဂ္ဂိုလ်တွေပွားကြည့်ရပြီမုန်းတဲ့ပုဂ္ဂိုလ်ပွားကြည့်လဲပွားလို့ရပြီအလွန်ချစ်တဲ့ပုဂ္ဂိုလ်ပွားကြည့်လဲပွားလို့ရပြီမချင်မမောင်းအလဲအလာတိကျွမ်းသူကိုပွားလဲပွားကြည့်လို့ရပြီတခါရန်သူကိုပွားလဲပွားကြည့်လို့ရပြီအဲ့လောက်နိုင်နေလာပြီဆိုတော့ပွားလို့ရပြီအဲ့ဒါမှလည်းပဲပါရကတွေအများကြီးရှိပါတယ်အဲ့ဒါဟာမေတ္တာဘာဝနာပွားတဲ့ဤပါပဲအဲ့ဒီမေတ္တာစိတ်မေတ္တာစိတ်ဓာတ်တမိမိစိတ်မှာအမြဲတမ်းထုံထားဟပ်ထားမယ်မေတ္တာဓာတ်နဲ့မိမိစိတ်ကိုစိတ်ထားမယ်ရုပ်ကိုစိတ်ထားမယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်မချမ်းမြေပဲရှိပါမလားချမ်းမြေနေတာပဲဒီလိုစိတ်မို့ဆိုတာကထိုင်းပြီးလုံနေမှရတာလားတော်တဲ့သွားနေတော့မရဘူးလားအခုနပြောလို့စပားရိတ်နေတော့ကောက်ရိတ်နေတော့မရဘူးလားပြုတ်ကျဲနေတော့မရဘူးလားဆေးပေါင်းနှုတ်နေတော့မရဘူးလားရရဲစိတ်အလုံးမလုံသေးသမျှရတယ်စိတ်အလုံးဖြစ်တဲ့ကဏ္ဍတွက်တာတို့ပြီးတော့စာဖတ်တာတို့အဲ့ဒါမျိုးလုံးလို့ရှိရင်တော့သိမရတယ်နော်စိတ်အလုံးမဲ့မပတ်သက်တဲ့ရုပ်လို့လောက်တာဆိုလို့ရှိရင်တော့ဒါရတယ်ပြီးတော့ဘုန်းကြီးတို့တရားနာပရိသတ်အနောဒိတယောဩဒိတယောမေတ္တာပွားပုံကိုသဘောပေါက်ပြီလားပေါက်ပြီနော်အဲ့ဒါဘုန်းကြီးတို့ဒါလောက်ကြဲကြဲပြက်ပြက်မဟုတ်ပေမဲ့လို့ဒါလောက်နှီးပါးနားလည်နိုင်အောင်ဘုန်းကြီးတို့ရေးတဲ့ချမ်းမြေအခြေပြုဗုဒ္ဓဘာသာတဲ့အခန်း34မေတ္တာဘာဝနာဆိုတဲ့အပိုင်းမှာဘုန်းကြီးတို့ရေးထားတယ်ကိုယ်ကြီးကြစာအုပ်ရှိလို့ရှိရင်ပြန်ကြည့်အဲ့ဒါခြေပြုမယ်မှတ်မိမယ်ကဲဒီတော့အခုဘုန်းကြီးတို့လက်တွေ့မေတ္တာဘာဝနာပွားကြည့်ရအောင်နော်မေတ္တာဘာဝနာပွားကြရအောင်မိမိကြီးညိုရိုသေးလေးစားမြတ်လို့အပ်တဲ့ပုဂ္ဂိုလ်ကိုအနောဒိတာကတော့လွယ်တယ်ဆိုကြပါစို့။ဘာကြောင့်လဲဆိုတော့တတ္တဝါအလုံးကိုချုံပြီးအာယုံပြရတာမဟုတ်။ဩဒိကတော့ဩဒိကတော့ဒလုံးတရားကိုရွေးချယ်ပြီးပွားရတာဖြစ်တဲ့အတွက်နည်းနည်းရွေးချယ်ဖို့လိုတော့ကြီးညိုရိုသေးမြတ်လို့အပ်လေးစားအပ်တဲ့ပုဂ္ဂိုလ်ကိုစိတ်ထဲမှာအာယုံပြုပြီးတော့ကျမ်းပါပါစေချမ်းသာပါစေကုသိုလ်စိတ်ဆင်းခြင်းပါစေအဆက်အဆင်ပြေပါစေဓမ္မမှုကျမ်းပါပါစေကျမ်းပါပါစေချမ်းသာပါစေချမ်းသာပါစေအဲဒါလို့သူ့ကိုချမ်းသာစေလိုတဲ့စိတ်မိမိတဏ္ဍာမှာအချိန်ချင်းအဖမထပ်ထပ်တပွားပွားဖြစ်ပွားအောင်စဉ်ဉာဏ်နှလုံးသွင်းပွားများတာကိုခေါ်တယ်နော်လွတ်တတ်ပါမလားလွယ်ပါတယ်ဂိုင်းနေရာပြင်ထိုင်စမ်းကြည့်မယ်နေရာပြင်ထိုင်ဓမ္မလင်ငွေထိုင်ကျုံညုံထိုင်ခါဖြောင်းမြောက်မမထား ခါဖြောင်းမြမမထားကောင်းကိုလည်းတစ်ဖြောင်းနဲ့တမထဲထားလက်ကိုရကွင်ပဲရကွင်ထဲမှာဘယ်ဘက်လက်ကအောက်ကညာဘက်လက်ကအပေါ်ကတင်ထားသို့မဟုတ်ဒူးနှစ်ဖက်ပေါ်မှရင်လည်းပဲလက်နှစ်ဖက်ပဲလက်လန်းထားလို့ရတယ်အရေးကြီးတာကခါကုတ်မထားဘူးခါကော့မထားဘူးခေါင်းကော့မထားဘူးခေါင်းလမ်းမထားဘူးအဲတစ်ဖြောင်းနဲ့တမထက်ဖြောင်းထားသာပြီးတော့စိတ်ကပုဂ္ဂိုလ်ရွေးလိုက်မိမိကြည်ညိုอยู่သည်လေးစားမြတ်လို့အပ်တဲ့ပုဂ္ဂိုလ်ရွေးလိုက်ပြီးတော့အဲ့ဒီပုဂ္ဂိုလ်ချမ်းသာပါစေချမ်းသာပါစေချမ်းသာပါစေချမ်းသာပါစေပွားစိတ်တခြားလွင့်သွားလဲပြန်ဆွဲပြီးအဲ့ဒီအာယုံပေါ်မှာပဲတင်ပြီးပွားတော့လောက်ပါ ਈ တော့ပရိသတ်မေတ္တာပွားတော့မေတ္တာစိတ်ဖြစ်ခဲ့လားဖြစ်တယ်နော်စိတ်ကလေးလွတ်နေခါတော့မရှိဘူးလားလွတ်နေခါကျတော့ဘယ်လိုလုပ်လဲပြန်ပြီးတော့မေတ္တာအာယုံမတင်ပြီးတော့ပဲဘွားရဟုတ်ကဲ့လားနည်းနည်းလေးတည်ငြိမ်ပြီးတော့မေတ္တာစိတ်ကလေးဖြစ်နေတဲ့အခါကျတော့နေလို့မကောင်းဘူးလားအဲဒီလောက်ကလေးတော့မနေလို့ကောင်းနေဆိုရင်တဏှာကြီးလောက်များမေတ္တာစိတ်တွေတဘွားဘွားဖြစ်နေပြီဆိုလို့ရှိရင်ဘယ်လောက်ချမ်းသာမလဲစဉ်းစားကြည့်ပေါ့ဟုတ်ကဲ့လားချမ်းသာတဲ့ပုဂ္ဂိုလ်နဲ့ဆက်ဆက်ပတ်သက်တဲ့ပုဂ္ဂိုလ်တွေပူလောင်မလားငြင်းကြမလားငြင်းကြမှာပေါ့မေတ္တာစိတ်ဓာတ်အရှင်ဟာလို့ဒီလိုမေတ္တာပွားတဲ့အခါမှာခုနလိုနိုင်နှင်းလာတဲ့အခါကျတော့အန္တူကိုလည်းပွားလို့ရတယ်အမျိုးသားကအမျိုးသမီးကိုအမျိုးသမီးကအမျိုးသားကိုလည်းပွားလို့ရတယ်မေတ္တာစိတ်ဖြစ်တယ်ရန်ကုန်မှာဘုန်းကြီးရဲ့တပည့်ဒဂမကြီးပါပဲပန်းရာရှိတယောက်ခုတော့ပြွယ်လွန်းသွားပါလေသူကသူ့အထက်ရာကြီးကအမြဲတစေအပြစ်ရှာပြီးတော့နေလို့မလို့အလွတ်လွတ်ရတာသူစိတ်မချမ်းသာလို့တရားလာအထုတာပထမဥပဒနာအထုတဲ့ဥပဒနာအထုပြီးတော့ဘုန်းကြီးကမေတ္တာဘာဝနာပွားခိုင်းတယ်ပွားခိုင်းတော့တလလောက်ရှိတဲ့အခါကျတော့တလနီးပါးရှိတဲ့အခါကျတော့အဲ့ဒီဒကမာကြီးကိုကိုင်းကိုယ့်ကိုအပြစ်ရှာနေတယ်ဆိုတော့အရာရှိကိုအထက်အရာရှိကိုပွားကြည့်ပါလို့ခိုင်းတော့သူပွားတယ်ရတယ်သူဘယ်နဲ့တော့ပွားလို့ရသလားရပါတယ်ဒီပြင်ပုဂ္ဂိုလ်ပွားတယ်လို့ပဲရပါတယ်အစ်တာဖြစ်ရင်အဲ့ဒီပုဂ္ဂိုလ်ပဲဒီနေ့တနေ့လုံးပွားလို့ဒီလိုခိုင်းတယ်ဒါနဲ့သူတရားကထွက်သွားတဲ့အခါကျတော့သူ့အိမ်ပြန်သွားတော့အဲ့ဒီအရာရှိဟာသူ့အကိုစီလာပြီးသူတရားအထုတ်တဲ့အကျိုးအကြောင်းလာပြီးမင်းမြန်ဆွေးနွေးတယ်တဲ့။နောက်သူယုံပြန်တဲ့အခါကျတော့ဒီရာရှိတစ်မျိုးပြောင်းသွားတယ်တဲ့။မျက်နှာနဲ့မျက်နှာသားကစားအပြစ်ရှာတဲ့သဘောမဟုတ်ဘဲနဲ့လူလာတဲ့ခင်မင်းတဲ့သဘောဖြစ်ပြီးတော့အပြစ်ရှာတဲ့အပြောဆိုအပြုမှုလဲတခါဘယ်တော့ခါမှမပြုတော့ဘူး။ခင်ခင်မင်းမင်းနဲ့ဆက်သွယ်ပြီးတော့ခိုင်းစရာရှိခိုင်းလို့စရာရှိလို့အဲ့လိုပဲလုပ်တယ်အဲ့ဒါအမျိုးသမီးကအမျိုးသားကိုပွားတာပဲနောက်တစ်ခါမန္တလေးမှာတော့တတိတယောက်အဲ့လိုမေတ္တာပွားလို့မေတ္တာအသားကြတဲ့အခါကျတော့သူကပဲလျှောက်တာပဲတတိတော်မှာတတိတော်ကိုမဟုတ်မမှန်လောက်ကြံပြီးတော့မဟုတ်မကောင်းတဲ့စကားတွေတတိတော်အကြောင်းမကောင်းစကားတွေပြောနေတဲ့အိမ်ကြီးချင်းတယောက်ရှိပါတယ်တဲ့သူ့ကိုပွားကြည့်ကြပါတယ်အဲပွားကြည့်ကောင်းတဲ့ဘောလို့ပွားကြည့်သူပွားတယ်ပွားတော့သူရပွားလို့ရတယ်သူလည်းပဲအဲ့ဒါလိုပဲဒီပုဂ္ဂိုလ်ကပဲဒီအမျိုးသမီးကိုပဲရံဖန်ရံခါပွားတယ်ဒီလိုနဲ့တရားကထွက်သွားတဲ့အခါကျတော့အိမ်ရောက်တော့အဲ့ဒီအမျိုးသမီးဟာအိမ်ကိုမကြာခဏအဝင်ထွက်လဲရှိတယ်သူအကြောင်းလည်းမကောင်းမပြောတော့ဘူးသူ့ကိုလည်းခင်ခင်မင်းမင်းဆက်ဆံတာတွေ့ရတယ်တဲ့အဲ့ဒါယနေ့တိုင်ပေါ်လေရန်သူကိုပွားလို့ရတာကိုပြောတာရန်သူတို့ဘုံမုံသူကိုပွားလို့ရတာပြောတာအဲအသားကြလာပြီဆိုလို့ရှိရင်အဲ့ဒါလိုပွားပွားရင်ဒီလိုအကျိုးတရားတွေရတယ်။ကျမ်းကမှာတော့မေတ္တာပွားခြင်းကြောင့်ဒုက္ခသုပတိချမ်းချမ်းသာသာအေးရတဲ့ဒုက္ခပတိဘုဇ္ဇတိချမ်းချမ်းသာသာနှွေးရတဲ့နဘပကံသုပိနံပတ္တိအိမ်မဲဆိုမမဲဘူးဘဒ္ဒရံသုပိနံပတ္တိအိမ်မဲကောင်းမဲ့မဲ့တဲ့ มโนทาปิยันติอมโนทาปิยันติลุฉิเตลุมะตะบะตะชาตัตตวาริละฉิเตดาวุรตะชาตัตตวาริสุราวุรลွယ်ๆณัตลุต้งไล่เตณัตติละฉิเตเทวตานุระขันติณัตติส่องชอบเตดีโยริยะฉันฉันตาตาเอยาจิงฉันฉันตาตานุระจิงอโจยะเยมะเน่ยะล่ะมะเน่อุหมอล่ะတချို့မှာအိပ်ရတဲ့ရောက်အိပ်မပြောလို့တလူလူတလိမ့်လိုက်နဲ့ဟိုတွေးလိုက်ဒီတွေးလိုက်နဲ့မရှိပေဘူးလားဘလောက်ဆင်းရဲ့လဲနိုးလာတဲ့အခါကျတော့လေအေးကမဝတော့ဝပုံဒီပုံဒီထုံဒီထိုင်းထုံထိုင်းနဲ့မဟုတ်ပေဘူးလားအဲ့ဒါချမ်းချမ်းသာသာနိုးတာဟုတ်သလားမဟုတ်ဘူးဒီကြတဲ့မှာအိပ်မဲ့ဆိုတွေကမက်လိုက်သေးအဲသူသာမေတ္တာဘာဝနာပွားလိုက်မယ်ဆိုရင်ခေါင်းအိပ်ရဖို့ခေါင်းချလိုက်တာနဲ့ပျော်သွားရောနေနေကြကြပြောသွားတာဟောမနဲ့နိုးရင်ဓမ္မနိုးကြီးလင်းလို့ရွှင်လန်းလို့နိုးလိုက်တာနဲ့တပြိုင်တည်းဖြတ်ခနဲ့နိုးထထိုင်းဆောင်းမခောက်ကျွန်တော်မသိညနာတည်းလှုပ်ရှားခိုင်းစရာလှုပ်ချက်ဖြတ်လက်လက်သွတ်သွတ်လက်လက်ဟုတ်လားပါရည်လို့လဲမေတ္တာဘာဝနာပွားတဲ့အတွက်ချမ်းသာလို့ချမ်းချမ်းသာသာနိုးလို့ဟုတ်ကဲ့လားဒါကြောင့်အိလဲချမ်းသာနိုးချမ်းသာကောင်းရာအိမဲ့သည်လူရောနတ်ပါချစ်ခင်နာဆောင်ရာနတ်တို့သည်အကျိုးတရားတွေနော်ဘာရဲ့အကျိုးတရားတွေလဲမေတ္တာဘာဝနာပွားများခြင်းရဲ့အကျိုးတရားတွေဆိုအိလဲချမ်းသာနိုးချမ်းသာကောင်းရာအိမဲ့သည်အိလဲချမ်းသာတို့ချမ်းသာကောင်းရာအိမ်မဲ့သည်ယောနဘာချစ်ခင်သာဆောင်းရာနတ်တို့သည်လူယောနဘာချစ်ခင်သာဆောင်းရာနတ်တို့သည်အကျိုးပဲနှမျိုးရှိပြီလေပါပါလေပြောသမှာချမ်းချမ်းသာသာအေးရခြင်းပြီးတော့ချမ်းချမ်းသာသာနိုးခြင်းပြီးတော့အိမ်မက်ကောင်းမဲ့ခြင်းပြီးတော့လူလဲချစ်ခင်ခြင်းနတ်လဲချစ်ခင်ခြင်းနတ်တို့ဆောင်းလျှောက်ခြင်းနတ်ဆိုတော့လည်းပဲနတ်တယ်မဟုတ်ဘူးနတ်မတပါတခြားလူမတပါတခြားပုဂ္ဂိုလ်တွေဘလူလဲချစ်တယ်ကြိတ်တာလည်းချစ်တယ်အသူရကယ်လည်းချစ်တယ်ပြမလည်းချစ်တယ်အကုန်လုံးပေါ့တရိษံလည်းချစ်တယ်ဟိုဘုရင်ကအောက်ဘက်ကခုတော့မရှိပါဘူးတော်ရဆရာတော်ကြီးဘုန်းတော်ကြီးဥတိဟဆိုတာဟောလွယ်လို့ဥတိလဘုန်းတော်ကြီးဥတိလဆိုတာအများရန်တော်ရသတင်းဆုံးတာပဲအဲသူကြားတွေလည်းမကြိုက်ဘူးတဲ့ဆင်လည်းပဲဘလောက်ဆိုးတဲ့ဆင်ဖြစ်ဖြစ်သူနာကြရင်ရက်ပြီးတွေးကြည့်နေတော့တာပဲတဲ့နေနေလို့လမောင်းနဲ့ရစ်တဲ့ပတ်တဲ့အစွဲနဲ့ထိုးတယ်လို့ပါရှိဘူးတဲ့အဲ့ဒါနတ်တွေချစ်ခင်တာသူရောနတ်ပါချစ်ခင်တာနတ်ဆောင်ရောက်တယ်အခုနကဟိုတပည့်တယောက်အဲမန္တလေးကတပည့်တယောက်ဆိုတော့သူ့မှာဝိပဿနာကလည်းအကျိုးအင်မတန်များထိရမိမိသိထားတွေ့ထားတော့မေတ္တာဘာဝနာလည်းအကျိုးအင်မတန်များတော့အဲသူတို့ရန်ကုန်မှာကြောင်းရွှေ့နေတဲ့အခါဘုန်းကြီးကြောင့်မကြာခဏဆုံးကတ်တယ်သံဃာကုန်ယောဂီကုန်တနေ့အောင်ဒီမလာခင်56ရက်ထင်းတယ်အာယုံဆုံးတနေ့ကနောက်တနေ့ကျလက်ထပ်ပြီးကတ်တယ်အဲ့ဒါတွေမဟုတ်သေးဘူးအဲဘုန်းကြီးလည်းခဏခဏဝတ္ထုတွေလာလို့ရတခါတည်းရန်တလာတဲ့များတထောင်တထောင်တထောင်ဆိုတော့3000လောက်တော့လာလို့ရဘာလို့လူနေတာလဲဆိုစိတ်ကူးရတယ်တူခြင်းလို့လူနေတာလဲတူခြင်းစိတ်စီဝါရေးကအတော်တန်ကချောင်းချောင်းလဲလဲရှိတာကိုစီဝါရေးကလည်းချောင်းချောင်းလဲလဲစေတနာတရားတရားကလည်းရှိပြီးတော့အဲ့ဒီမေတ္တာစွမ်းအားကလည်းရှိတော့သူကြုံမငေးရမိတ်ဆွေတယောက်ဒီဗီဒီယိုဝယ်တော့ဗီဒီယိုနဲ့လုံးလုံးစားမလို့ပေါ့လေဝယ်တဲ့အခါကျတော့ဗီဒီယိုနဲ့လုံးမလုံးသေးခင်ဝယ်ပြီးဆရာတော်စီသွားကြတော့ကြည့်ဦးကြတော့ပြီးတော့ဆရာတော်ရှောင်းဦးအဲ့လိုသူကခိုင်းနေတိုက်တွန်းနေသူ့ယူဆကလုပ်ငန်းခိုင်ခန်းတစ်ခုလုပ်ပြီဆိုလို့ရှိရင်ဘုန်းကြီးလာပြီးတော့ကရော့လိုက်ပြီးရှီကိုလိုက်ပြီးတသုံးတရာလှူလိုက်ပြီးဆိုသူ့ကိုအဲ့ဒီလုပ်ငန်းခိုင်ခန်းကအဆင်ပြေတယ်တဲ့ အောင်မြင်တယ်တဲ့အဲ့ဒါကတော့အစဉ်ပြေတာအောင်မြင်တာကတော့သူ့ဟာသူ့ကံတရားကြောင့်ဖြစ်မှာပါပဲဒါပေမဲ့လို့ဘုန်းကြီးကမေတ္တာဘာဝနာသင်ပေးထားပြီးမေတ္တာဘာဝနာပွားပေးထားတဲ့ပုဂ္ဂိုလ်ဆိုတော့မေတ္တာအရှိန်ခါလို့သူ့စိတ်ထဲမှာအဲ့ဒါလိုထင်နေတာအဲ့ဒါမေတ္တာဘာဝနာရဲ့သဘောတွေပေါ့ဒီတော့လူရောနတ်ပါချစ်ခင်နာဆောင်ရနတ်တို့သည်ဒီနေရာမှာရဟန်းကဝိသာခဆိုတဲ့မထီလေးတစ်ပါးရဲ့ရဟန်းတော်လေးတစ်ပါးရဲ့အကြောင်းသာရကပြထားတယ်ဝိသာခဆိုတဲ့ရဟန်းတော်လေးဟာအိန္ဒိယပါတလိပုတ်ကြီးကဒါပေမဲ့လို့အိန္ဒိသီဟိုကျွန်းမှာယန္တာတွေရှိတယ်သာသနာထွန်းကားတယ်လို့ကြော်ကြတော့သီဟိုကျွန်းသွားခေါ်ကြတော့ရဟန်းပြုပြီးပြီးတော့တနေရတနေရမှာလေးလလေးလနေပြီးတော့သွားတယ်နောက်ဆုံးမှာစိတ်တလပပဒတောင်ဆိုတာဒီဟိုကျွန်းရဲ့အရှိတောင်ပိုင်းအခုတော့စီတူလူပါဝါလို့ခေါ်ပါတယ်အဲဘုန်းကြီးလည်းရောက်ခဲ့တယ်ဟိုရှေးကတော့မြင်သလားတော့မသိပါဘူးအခုတော့မမြင်ပါဘူးဒီကျောင်းသာသာလောက်ပဲရှိပါတယ်အတောင်လေးတွေတော့ဟိုနားတစ်လုံးဒီနားတစ်လုံးနဲ့တောလေးရလည်းတောသေးသေးလေးတွေပါပဲအဲ့ဒီမှာသူတရင်တော့ပြီးတော့တရားအထုတ်နေတော့ဒီလပြည့်တဲ့အခါကျတော့ထုံးစံအတိုင်းနဲ့ပြန်တော့တခြားတနေရာရွှေ့မယ်လို့သူစိတ်ထဲကဖြစ်ပေါ်တယ်။အဲ့ဒါနဲ့အဲ့ဒီညာသူဇင်းညာရှောင်းနေတော့ဇင်းညာဦးကတပြေပင်ဆောင်တဲ့နတ်သမီးကငိုရတယ်။ငိုတော့ဟဲ့နတ်သမီးအဲ့ဘယ်သူလဲငိုနေတာဆိုတပြည့်တော့နတ်သမီးပါဗျာတပြေပင်ဆောင်နတ်သမီးပါ။ဘာဖြစ်လို့ငိုတယ်လဲလို့ဆိုတော့အရှင်မယားနဲ့ပြန်ဒီနေရာကနေထွက်ခွာသွားတော့မယ်လို့သိရတဲ့အတွက်ငိုပါတယ်ဗျာတဲ့အရှင်မယားဒီမှာတရင်သုံးနေတဲ့အချိန်မှာအရှင်မယားရဲ့မေတ္တာဓာတ်အရှင်ခတ်လို့ဒီပဝန်းကျင်မှာရှိတဲ့နတ်တွေရောတခြားတခြားတ ত্ত্ব တွေရောအချင်းချင်းမေတ္တာစိတ်ဝင်ပြီးချစ်ချစ်ခင်ခင်နဲ့နေကြလို့ချမ်းချမ်းသာသာပျော်ပျော်ချင်းချင်းညီညီညွတ်ညွတ်ရှိကြပါတယ်ဗျာအခုအရှင်မယားကကြွသွားမယ်ဆိုလို့ရှိရင်မေတ္တာဓာတ်အချိန်ခတ်မခံရတာနဲ့ဒီနတ်တွေဟာမငြိမ်မညွတ်ဖြစ်ပြီးတူနဲ့တူအမနာပပြောကြဆိုကြနဲ့စိတ်မချမ်းသာစရာဖြစ်တော့မှာပါပဲဗျာဒါကြောင့်တပည့်တော်ငိုပါတယ်ဗျာလို့ဆိုတော့ဝိတာခရဟန်းတော်လေးကအဲတင်းတို့မှာအကျိုးများတယ်ဆိုလို့ရှိရင်တော့တို့များနောက်လေးလဆက်နေပါဦးမယ်ဆိုပြီးဆက်နေလိုက်တယ်နောက်လေးလရှိတဲ့အခါကျတော့လည်းစိတ်ထဲဒီလိုဉာဏ်စီဖြစ်ပြန်တော့နတ်သမီးကဒီလိုငိုရတောင်းမှန်တာနဲ့တစ်ခါထပ်ပြီးနေပြန်နောက်တစ်ခါလေးလစိတ်တော့သွားပြန်မယ်လုတ်ပြန်တော့လေဒီလိုပဲငိုရတောင်းမှန်တယ်နဲ့ gain မထူတော့ပါဘူးဒီစိတ်တလပပဒတောင်းမှာပဲအသက်ထဲဆုံးငါနေတော့ပါမယ်ငါနေခြင်းကြောင့်တတ္တဝါများမှာအချင်းချင်းချစ်ခင်ညီညွတ်ကြပြီးတော့ချမ်းသာကြတယ်အကျိုးများကြတယ်ဆိုပြီးအဲ့ဒီပါပဲနေတယ်တဲ့မေတ္တာပွားလို့နတ်ချစ်တာနော်ဟိုဘုန်းကြီးတို့ပြန်တော်မူသွားတဲ့အမရပုရတောင်မြို့ကစာရေးကျမ်းပြူအကျော်ဆရာတော်ဦးဇနကဆိုတာမာဂန္ဒယုံဆရာတော်ဆိုတာနောက်ပိုင်းမှာသူလည်းမေတ္တာဘာဝနာတွေပွားတယ်သူကတော့ထုတ်ပြောတယ်သူမေတ္တာဘာဝနာပွားတာတခြားကြောင့်မဟုတ်ဘူးတဲ့နတ်တွေချစ်စေခြင်းလို့တဲ့နတ်ချစ်တဲ့အခါကျတော့တိုက်တာကိုနတ်တွေကစောင့်ရှောက်တော့တိုက်တာမှယဟန်တရားတွေမှာလက်လာပါပေါ်များလို့မဟုတ်လို့ချမ်းချမ်းသာသာနေကြရတယ်တဲ့ဒါကြောင့်မို့နတ်ချစ်အောင်မေတ္တာဘာဝနာပွားတယ်တဲ့အဲ့လိုဖွင့်ပြောတယ်ဖွင့်မိတ်ရှိဘုန်းကြီးတို့မေတ္တာဘာဝနာပွားတာကတော့ဒီလိုမဟုတ်ပါဘူးမေတ္တာဘာဝနာမေတ္တာစိတ်မိမိတဏ္ဍာမှာဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီစိတ်ဖြစ်နေတဲ့များမိမိမှာချမ်းသာတယ်မိမိချမ်းသာတယ်လို့မိမိရဲ့ပါဝင်ခြင်းလည်းပဲချမ်းသာတယ်ဒါကြောင့်မို့လို့အဲပွားတာပါပဲအရနဲ့ရခြင်းရနိုင်တဲ့အဲ့ဒီနတ်ချစ်ခြင်းနတ်ဆောင်ချက်ချင်းဂျိုးကတော့ဒါကတော့သူအကြောင်းဂျိုးတဘာဝအားလျော်စွာရခြင်းရမှာပေါ့လေဒီဟာကိုတော့မရည်ရွယ်ပါဘူးညာအဲ့ဒါလိုပဲဝိသကမဒီလေနတ်တွေချစ်လို့ဘို့အဲ့ဒီမှာပဲအသက်ထဆုံးနေရတယ်တဲ့လူရောနတ်ပါချစ်ခင်နာဆောင်ရနတ်တို့သည်လက်နဲ့စိတ်မီမဖြစ်စီအပြီးစိတ်တည်ဒီမေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုလက်နဲ့ထိလိုက်ပြီးတော့လဲလက်နဲ့ကလည်းမထိနိုင်ဘူးတဲ့အစိတ်လည်းမသိနိုင်ဘူးတဲ့မိလည်းမလောက်နိုင်ဘူးတဲ့ဒီနည်းနဲ့သူလွတ်တယ်တဲ့အဲ့ဒီသုံးခုကိုအကျိုးတရားတစ်ခုအနေနဲ့ပေါင်းယူရတာလက်နဲ့စိတ်မီမဖြစ်စီအပြီးစိတ်တည်ကြီးဒီမှာလည်းပဲသံဂိသတာမဏိလေးဆိုတာယဟန္တာတာမဏိလေးအဲ့ဒါယဟန္တာ30တော်ကြီးတဲ့မတရားထွက်တော့သူကလိုက်ဆောင်းလျှောက်တယ် ဆောင်းချောက်တော့တစ်ချိန်မှာဓမြတွေကယောတရားကိုဓမြတိုင်မလို့သစ်ပင်မှာနတ်တင်ကြတယ်နတ်တင်တဲ့အခါကျတော့သူတို့ဇဏကရစ်ပူဇော်ရတယ်လူသားနဲ့လူသားလူတွေနဲ့ရစ်ပူဇော်ရတယ်အဲ့ဒါနဲ့ဒီနေရာဘယ်မှာရပါမလဲလို့စုံစမ်းလိုက်တဲ့အခါကျတော့အဲ့ဒီယဟန်တော်30ရှိတယ်ဆိုတာကြားတော့မလမကမယဟန်တော်30ရှိတော့ယဟန်တော်30စီဓမြဘုရေသွားကြတယ်သွားပြီးတော့အကျိုးကြောင့်ပြောတယ်တပည့်တော်တို့အရှင်ဘုရားတို့တွေကတပါးပါးကိုတတ်ပြီးတော့နတ်ပူဇော်လိုပါတယ်အဲဒါကြောင့်မလို့အရှင်ဘုရားတို့တပါးပါးလိုက်ပါအကြီးဆုံးမထေရကသူလိုက်မယ်ဒုတိယမထေရကလည်းသူလိုက်မယ်တတိယမထေရကလည်းသူလိုက်မယ်အစရှိသည်ဖြင့်ပြောဆိုနေကြတော့နောက်ဆုံးအငယ်ဆုံးမထေရီနောက်ကြတော့ကိုင်လေးသံဃိစားကမမအရှင်ဘုရားများကိုတရားကိုအေးအေးဆေးဆေးအားထုတ်တော်မူပါဗျာဒီဓမ္မများနောက်တပြည့်တော်လိုက်သွားပါမယ်ဘုရားလို့လျှောက်ထားတယ်ဒီတော့အစရတဲ့ဒီကိုရင်လေးကိုအရှင်သာရိပုတ္တရာခါထည့်လိုက်လို့ခေါ်လာရတယ်ဒီဟန်တော်30ကမခေါ်ရင်ဘူးဒီကလေးကြောင့်တို့အနှောင့်အယှက်ဖြစ်တယ်သူ့ကြောင်းညာဆိုင်နေရတယ်အခုနတ်ဓမ္မတွေနောက်လိုက်သွားမယ်ဆိုတော့တို့ကယဟန္တာမှမသိပဲကိုသမီးတော့မဖြစ်ပါဘူးကိုရင်မင်းတို့အရှင်သာရိပုတ္တရာကထည့်လိုက်တာမင်းတစုံတရာဖြင့်တို့မတော်ဘူးမကင်းဘူးဆိုတော့ကိုရင်လေးကအရှင်ဘုရားမြတ်မပူပါနဲ့ဗျာတပည့်တော်ကိုမြတ်စွာဘုရားနဲ့အရှင်သာရိပုတ္တရာကအရှင်ဘုရားမြတ်ကထည့်လိုက်တာမင်းတစုံတရာဖြင့်တို့မတော်ဘူးမကင်းဘူးဗျာကိုရင်လေးကအရှင်ဘုရားမြတ်မပူပါနဲ့ဗျာတတိယတော်ကမြတ်စွာဘုရားနဲ့ရှင်သာရိပုတ္တရာကရှင်ဘုရားများနောက်ထက်လိုက်တာဟာဒီဘေးရာအန္တရာယ်ကိုမြင်လို့ထက်လိုက်ခြင်းဖြစ်ပါတယ်။ဒါကြောင့်မို့အရှင်ဘုရားများကိုတရားကိုလည်းရအောင်အေးအေးဆေးဆေးအားထုတ်တော်မူကြပါ။အကြောင်းရမယ်နေတော်မူကြပါတတိယတော်။ဓမ္မအများနဲ့ထက်လိုက်ပါလို့ဆိုတော့ထက်လိုက်ရတယ်။ဒါနဲ့ကိုယ်နေလိုက်ပါ။လိုက်သွားပြီးတော့ရေပူဇော်မနေရကြတော့ဓမ္မဘုရားဓာတ်ထက်ထက်တွေ့ကြတာသာတဲ့သာသူရင်းနေတာဝင်လေအဓမြဘုရားသွေးနေတော့သူကမိစ္ဆာဇံဝင်သားနေတယ်တတော်မန္တမကျမ်းမကြပါသေးဆန္ဒကြပါသေးဒီနာဓမြတွေကစပြီးသူမေတ္တာပွားမှာပေါ့ဩဒီလူမိုက်ကြီးကျမ်းမကြလို့ဆန္ဒပါသေးအသည့်လိမ်မရှိပြီးတော့မကောင်းတဲ့အလုပ်မှသူတို့ဝေးစွာရှောင်ချမ်းညပါသေးရှောင်နိုင်လို့ချမ်းချမ်းသာသာရှိကြပါသေးစသည်မေတ္တာပွားမှာပေါ့အဲ့လိုပေါ်နေချက်ချင်းပဲသူကမေတ္တာလေးထားရှိတဲ့ပုဂ္ဂိုလ်ဆိုတော့မေတ္တာဇံအထိရသွားတယ်။ဒါဓမ္မဘုရားဓာတ်သွေးပြီးတဲ့အခါကျတော့ကိုရင်လေးကိုဓာတ်ကိုတအားလက်နှစ်ဖက်နဲ့ညှောက်ထည့်ပြီးတော့ဇက်ကိုတခါလေးပိုက်ချလိုက်တာ။ဓာတ်ကချွင်နေနေတယ်ကိုရင်ကတုတ်တောင်ကလေးသင်္ကလဲနေတာကဘာဖြစ်သွားတာလဲဆိုဓာတ်သွားလိတ်သွားတာလိတ်သွားတော့ဓမ္မဘုရားအာဒီဓာတ်မကောင်းလို့ပဲဆိုနောက်ဓာတ်တစ်လက်ယူသွေးပြီးတော့နောက်တစ်ခါတွဲပြီးခုတ်ချလိုက်ကြအဲ့ဒီဓာတ်လဲအသွားလိတ်သွားကြရောအဆောင်ထင်ဒီတော့မှဓမ္မဘုရားသံဝေကဖြစ်ပြီးတော့ကြောက်လို့ထိတ်လန့်သံဝေကဒီပဲဒုက္ခပါပဲလားတကယ်သူတော်ကောင်းကပြန်မှမပြီးမိပါပေါ့လားလို့ဆိုပြီးတော့ဒါချပြီကိုရင်ကိုဥွေကြီးကြီးချပြီးတော့ကိုရင်ဗျာတပည့်တော်တပည့်တော်ရဲ့မိုင်မမှုကိုသီထံခွင့်တော်မူပါဗျာသီထံခွင့်တော်မူပါဗျာတပည့်တော်မိုင်မမှုသီထံခွင့်တော်မူပါဗျာနဲ့ကျောက်တော်မှာကိုရင်ကတရားကြီးခွင့်လွတ်တယ်ခွင့်လွတ်တယ်ဓမ္မဘုတောင်းမန္တာသိတဲ့အခါကျတော့အခြေအနေအားလုံးနဲ့မြင်နေရတော့သူရဲ့မေသားတပည့်900ကလည်းပဲကိုရင်ရှေ့မောက်လာပြီးတော့ဒူးထောက်ဝှက်ချပြီးတော့သူတို့ပြည့်တယ်တောင်းပန်ညာတောင်းပန်ညာတော့တောင်းပန်ညာပြီးတော့ကိုရင်စီမှာရှင်သာမဏေဝတ်ပေးပါလို့ဆိုလို့ကိုရင်ကအဲ့ဒီမှာသူတို့ဓာတ်တွေနဲ့ပဲသူတို့ဟာသူတို့တယောက်ချင်းခေါင်းရိပ်သေးပြီးတော့အဝတ်တွေကိုမြင်းကြီးပေါ်မှာပွတ်တိုက်ပြီးမြင်းကြီးဆိုးစေပြီးတော့သင်္ကန်းလုပ်ပြီးဝတ်ပေးပြီးတဲ့အခါကျတော့မှအဲ့ဒီကဓမြ900ကိုရှေးကကိုရင်ကဥဆောင်ပြီးတော့ခေါ်သွားနောက်ကကိုကြီးတွေပေါ်လို့ရှေးကကိုရင်ပေါက်သဘလောက်တော်လဲတော့တို့နေကြွားကွင်လေးတွေများဒီလိုများဆိုဘလောက်ကောင်းမလဲဘယ်နှပါးရှိလဲမသိဘယ်နှပါးရှိမယ်ထင်တယ်ဟမ် ်ကိုရင်သံဃိစ္စလို့ပဲနှစ်ပါးရှိမယ်ဩတပါးမှမရှိဘူးလေနော်ရှိအောင်လုပ်လို့မရဘူးလားရပါတယ်ရှိအောင်ပါလုပ်မလဲမေတ္တာဘာဝနာပွားဟုတ်ကဲ့လားအဲသွားတဲ့အခါကျတော့ဟိုမှာရဟန်းတော်30အသင်နဲ့မဲ့စုဝေးနေတော့တွေ့လို့ဘယ်နဲ့ကိုရင်ကိုရင်တပည့်တွေနဲ့ပါလားမှန်ပါဗျာတတိတော်တပည့်တွေပါပါတယ်ရှင်ဘုရားမြတ်တတိတော်ထုတ်ဆက်ကြတော့ကိုလာပါတယ်မြတ်စွာဘုရားတန်ဒီတပည့်များကိုခေါ်သွားရပါဦးမယ်ဗျာဒီကောင်းတဲ့ကိုရင်သာဓုသာဓုဝန်တာလိုက်တာရဟန်းတော်တွေကတနေ့ကိုရင်လေးဟာအဲ့ဒီဓမ္မကိုရင်ကြီး900ခေါင်းဆောင်ပြီးမြတ်စွာဘုရားတန်ခေါ်သွားတယ်ခေါ်သွားပြီးမြတ်စွာဘုရားတန်ကြတော့မြတ်စွာဘုရားကတရားဟောပြီးတော့ရဟန်းပြုပြီးတို့ရဲ့မကောင်းတွေခုမှပြန်ပြီးလောင်တရပြီးရှက်တာအဲဒါပေမဲ့တို့လည်းနောက်တရားထုတ်တဲ့အခါကျတော့တရားရသွားကြတယ်အဲ့ဒီလိုပဲတဲ့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုဓာမထိနိုင်ဘူးတဲ့လက်နဲ့မထိနိုင်ဘူးနောက်နွားမကြီးတကောင်တော်တဲ့မှာတော်တဲ့မှာနေတဲ့နွားမပေါ်လေနွားရဲမှာသူ့သားကိုနွားတို့တိုင်နေတော့မုတ်ဆိုးကမြင်တဲ့အခါကျတော့လှမ်းနဲ့လှမ်းပြီးခိုးလိုက်တာလာဟာထမ်းရွက်ခွေတို့လိတ်ခွေသွားတယ်။ဘာကြောင့်လဲဆိုနွားမကြီးကတစိမ့်စိမ့်နဲ့သူ့သားလေးကြည့်ပြီးနှုတ်တိုက်နေတာဆိုတော့သူ့သားလေးပေါ်မေတ္တာစိတ်တွေဖြစ်နေလို့တဲ့။အဲ့ဒါလေကျန်ကန်ကပေါ်ပြထားတယ်။ဒါကြောင့်မလို့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုလက်နဲ့အစိမ့်မီးတော့မသိနိုင်ဘူးတဲ့။တဏှာမှာဆိုတဲ့တတ္တိတုတ်ဆိုတာမမေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုတဲ့ဘလူးတစေတရေတို့တွားပြီးတော့ဖန်ဆန်းမယ်ဆိုရင်နှောက်ချက်မယ်ဆိုရင်တဲ့အဲ့ဒီဘလူးတစေတရေတို့ဟာနှစ်ဖက်သွားရှိတဲ့ဓာတ်ကိုကင်ဆုပ်ပြီးချိုးတာနဲ့တူတယ်နှစ်ဖက်သွားမိနေအောင်နှစ်ဖက်သွားရှိတဲ့ဓာတ်ကိုတအားဆုပ်ပြီးတော့ချိုးလိုက်မယ်ဆိုရင်ဘယ်နဲ့နေမလဲလက်ပြသွားမှာပေါ့ဟုတ်လားအဲ့ဒီတိုင်းပဲတဲ့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုသွားပြီးတော့နှောက်ချက်တဲ့ဘလူးတို့တစေတရေတို့ဆိုတာနှောက်ချက်ပြီဆိုလို့ရှိရင်သူတို့သာနေတဲ့ပူလောင်ရနာကျင်တဲ့ပူလောင်တဲ့နာကျင်တဲ့ဝေဒနာခံစားရတယ်တဲ့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်မှာဘာမှမဖြစ်နိုင်ဘူးဒါလည်းပဲညဇောကြီးရဒေသနာတော်တစ်ခုအနေနဲ့ဟောထားတယ်ဒါကြောင့်လက်နဲ့စိတ်မီမဖြက်စီအဒီစိတ်ဒီကြီးဆိုလက်နဲ့စိတ်မီမဖြဲစီအတ္တိစိတ်တည်ကြီးလက်နဲ့စိတ်မီမဖြဲစီအတ္တိစိတ်တည်ကြီးမေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ရဲ့မျက်နှာဟာကြည်လင်နေငြိမ်းချမ်းနေအေးမြတယ်မုခဝဏောပတိရတိအတ္တမုံလောကလံကရောတိသေးတဲ့အခါမှာလည်းအော်အေးနဲ့တွေ့တွေ့ကိုမတရားဘူးတဲ့တတိရှိလျက်ပဲတရားတယ်။ဒါကြောင့်မလို့မျက်နှာကြီးလေးမတွေးဝေးအသေးကောင်းလာသည်အသက်ထွန်းမှန်းတောင်းမတရားဘူးအလားထွက်သွားတယ်။တရိယာပြီးမိမိရဲ့ကုသိုလ်တွေလည်းပြန်ပြီးတော့အောင်းမိနိုင်တယ်တဲ့။အဲဒါမေတ္တာပေါင်းတာပွားတဲ့ပုဂ္ဂိုလ်ဆိုမျက်နှာကြီးလေးမတွေဝေအသေးကောင်းလာသည်မျက်နှာကြီးလေမတွေဝေအသေးကောင်းလာသည်ကြည်မေတ္တာကိုဇံရသည်ဒီမေတ္တာဇံအတိခါခါသောသောကပြောခဲ့တဲ့အတိုင်းပထမဇံဒုတိယဇံတတိယဇံဆိုတဲ့ဇံရသည်ဒီပွားတဲ့ပုဂ္ဂိုလ်များသေသွားလို့ရှိရင်တော့တဲ့ယမလုံးလာရရောက်ရတယ်တဲ့ဇံကြောင်းအခေါဏနာမကြီးကတော့ဇံကြောင်းမဟုတ်ပါဘူးမေတ္တာစိတ်သက်သက်ကြောင်းပဲဇံတိမရှိသေးပါဘူးသားအပေါ်မှာမေတ္တာထားတဲ့ခန္ဓာစီလိုတဲ့စိတ်ထားနှိုးဝါးဆုလိုလိုတဲ့စိတ်ထားဖြူဖြူထွားတာသားကြီးဖြစ်လိုတဲ့စိတ်ထားအဲ့ဒီစိတ်ထားသက်သက်မေတ္တာစိတ်ထားသက်သက်ကြောင်းသူ့ကိုဇံမထီတာပါအဲ့မေတ္တာဇံတိပွားနိုင်တဲ့ပုဂ္ဂိုလ်ကတော့ကွယ်စံနေသလိုရှိရင်ဓမ္မဘုံအထီရောက်ရတယ်တဲ့ဓမ္မဘုံရောက်ပြီးမေတ္တာဇံချမ်းသာခံစားနေရတာပေါ့ဆိုဓမ္မဘုံလားဆက်တကားကျိုးများမေတ္တာကြီးဓမ္မဘုံလားဆက်တကား โยเมเมตตาหิปิเลฉันทาโนฉันทาก้องยาไอ้เมติลุโยนัปปาชิกเณนาก้องยานัตตุติเล่นเนไสมิมะเพสิอะปีสิทธิจีญัณนาจีเลมะตวยเวอะเถก้องละติยัมมะกุงละสัตตะวะโยมญาเมตตาหิဟုတ်ကဲ့လားဟုတ်ကဲ့လားအဲ့ဒီအကျိုးတွေရတယ်ဆိုတော့မပွားသင့်ဘူးလားပွားသင့်တာပေါ့အခုပွားတတ်ပြီလားပွားတတ်ပြီဆက်လက်ပြီးပွားကြည့်ပွားခြင်းပွားရင်းနဲ့ပို့ပြီးနားလဲသဘောပေါက်ပြီးတော့ပို့ပြီးပွားတတ်လာလိမ့်မယ်ဟုတ်ကဲ့လားဟောအနည်းဆုံးပဲမေတ္တာပွားတဲ့မေတ္တာပွားတဲ့သံဃာကလေးကိုကောင်းစားရမှာတခြင်းလှုပ်ဆိုးအောင်အကျိုးမများဘူးလားကောင်းရရမှာတခြင်းလှုပ်ဆုံးပြုံးလို့ရမှာတခြင်းလှုပ်ဆုံးမပြောအယူမမြအောင်လားအဲကျောင်းသားတွေဆိုလို့ရှင်လဲသုံးယူသွားလမ်းမှာအဲ့ဒါတခြင်းလှုပ်ဆုံးလဲလို့ရှင်မေတ္တာစိတ်ဖြစ်တော့တော့မဖြစ်ပေဘူးလားဖြစ်တယ်အဲကျောင်းသားဆော့ရင်ခွေးကြိုက်တယ်မေတ္တာဘာဝနာပွားသွားရင်ဘယ်နဲ့နေမလဲခွေးမကြိုက်ဘူးပေါ့အဲတောင်သူလည်းသမားလည်းငွေတွေမေတ္တာနာနာပို့မနာနာပွားပြီဆိုလို့ရှင်ငွေမကြိုက်နိုင်ဘူးပေါ့ဟုတ်ကဲ့လားဒါကြောင့်တော်တော့ပါပြီတခြားပြောเสียလေးလေးတော့တော်တော်များများကြံနေတယ်သို့တော်လည်းပဲအကျမ်းပြင်းအခြေခံအပြင်းတော့ပွားတတ်ပြီအနောဒိတယောဩဒိတယောအနောဒိတဆိုတာဘာလဲအများအားလုံးကိုပွားတာဩဒိတဆိုတာပိုင်းခြားပွားတာတဦးချင်းနှစ်ဦးချင်းတိတ်သားချင်းတရွာချင်းတရက်ွက်ချင်းအရမျက်နှာတစ်ခုချင်းဟုတ်ကဲ့လားအဲ့လိုပွားတာဒါကြောင့်မလို့ဘုန်းကြီးတို့တရားနာပရိသတ်ဟာအကျိုးဆက်တပါမုတ်ချဆက်ဆက်ရစေနိုင်တဲ့လက်တွေအားဖြင့်မိမိနဲ့မိမိပါဝင်ခြင်းမချမ်းသာကိုမုတ်ချဖြစ်ပေါ်စေနိုင်တဲ့ဤမေတ္တာဘာဝနာအချင်းချင်းညီညွတ်စေနိုင်တဲ့ဒုဒ္ဒရဓာတ်ရမဖြစ်စေမဖြစ်ရဘဲနဲ့အမြဲတစေအချင်းချင်းရိုင်းနှီးကူညီစေနိုင်တဲ့မေတ္တာတရားဒီမေတ္တာတရားကိုမိမိတဏ္ဍာမှာဖြစ်ပွားအောင်အချိန်မရွေးဖြစ်နိုင်တယ်များအချိန်တိုင်းအချိန်တိုင်းစင်ကြယ်နှလုံးသွင်းရှုမှတ်ပွားများအထောက်ကြခြင်းအပြင်မေတ္တာစိတ်တွေတစ်ခုလုံးရစ်ပခြုံသွင်းပြီးတော့မေတ္တာအချိန်ခတ်တဲ့ဖြင့်တတ္တဝါမှန်တယ်များမိမိနဲ့ဆက်ဆံတဲ့တတ္တဝါမှန်တယ်များချမ်းသာကြပြီးတော့ဒီမေတ္တာကိုအခြေခံပြီးဝိပဿနာတရားကိုကျင့်ကြံပွားများကြိုးစားအထောက်နိုင်ကြတဲ့ဖြင့်စိတ်ရဲ့ခတ်သိငြိမ်းရနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ
我们的前面那家家咯先生的高低文章啊不让你家前面说你太没必要了不好家了没办法没行
不你爷爷这个阿弟爷爷妈妈前面要这样呢地北赛博地亚罗尼亚罗当面好家给吧的地北赛博地亚罗地亚罗奶奶罗阿弟奶奶开吧的ဒါကြောင့်ဒီနေ့တော့အများသိလည်းတဲ့အချက်ကလေးတွေကိုထည့်ပြီးဟောပါမယ်။တရားကိုတော့ဘုရားနိကျချမ်းသာစွာနေထိုင်နည်းတရားတော်လို့နာမည်တက်ကြပါစို့။ဒီချမ်းသာစွာနေထိုင်နည်းကိုလူတိုင်းသိထားတယ်လို့ထင်ပါတယ်။မအောင်လဲဆိုတော့လူတိုင်းဟာကိုယ်စင်းရဲ့စိတ်စင်းရဲ့မရှိပဲချမ်းသာသာနေထိုင်ခြင်းရတဲ့လူတွေကြီးဖြစ်လို့ပါပဲ။ဒီလိုချမ်းသာသာနေထိုင်ခြင်းရပြီတဲ့ဘုရားရှင်တော်မြတ်ဖုရားညွှန်ကြားတော်မူတဲ့ချမ်းသာစွာနေထိုင်နည်းကိုတော့သိတဲ့လူရှားပါတယ်။ဒါကြောင့်မဲအနေထိုင်မတတ်လို့မဆင်းရဲခြင်းနဲ့ဆင်းရဲနေကြတဲ့လူတွေချမ်းသာတဲ့မလေးရတဲ့မချမ်းသာနိုင်ရတဲ့လူတွေပဲများနေပါတယ်။ချမ်းသာသာနေထိုင်နည်းကိုသိလို့အနေထိုင်တတ်ကြရင်ဖြင့်ဆင်းရဲနေပါပြီချမ်းသာများမှသိကြပါတယ်။ယုံနာနှစ်ပါးပေါင်းစုထားတဲ့တတ္တဝါတိုင်းဟာရှင်တော်မြတ်ဖုရားဟောကြားတော်မူတဲ့ဒုက္ခသစ္စာတဘောအရာစင်ရဲ့အစိုးဘုံတက်တဲ့ပဲဆိုတာတော်တော်မှန်ပါတယ်ဒါပေမဲ့ဒီစင်ရဲ့ကဂွင်းလုံးကျုပ်မလွတ်နိုင်လို့ဒီမှာစင်ရဲ့တက်တာကတော့တက်တာအောင်ချမ်းသာရတော့ရအောင်စီမံဖန်ပြီးလို့ဖြစ်တဲ့နည်းလမ်းတွေရှိတော့ရှိပါတယ်အ
အဲ့ဒီနီးတွေတဲ့ကပထမဆုံးပြောခြင်းနဲ့နီးကတော့ရောင်ရဲတင်းနေမှုပါပဲသာဝဏေရဲ့အတွက်လောကီစည်းဝါးဥစ္စာကိုရှာတာကအစမာမစုံတင်းနေရောင်ရဲတိုင်းချမ်းသာပါတယ်တန်တုဋ္ဌိပရမန္တနာရတဲ့ပစ္စည်းဥစ္စာတဲ့ပိုးကြီးလူကျင်လောဘဆိုမပွားစီပဲရသမြန်နဲ့တင်းတိန်ရောင်ရဲပြီးလောင်းကအောင်ချိုးကြံချွေတာသုံးဆက်တတ်ရင်ချမ်းသာတော့ချမ်းသာပါတယ်ဒီလိုမဟုတ်ပဲနဲ့အဆုံးအမရှိတဲ့လောဘရဲ့အလိုကိုလိုက်ပြီးရလေလိုလေဩတဆေဆိုတယ်လို့အဘိုးအမိုးတွေကိုရဖို့ကြိုးစားအားထုတ်နေရင်တော့မချမ်းသာပါဘူးဒီနေရာမှာရှိတာနဲ့တင်းနေရမယ်လို့မဆိုလိုပါဘူးရတာနဲ့တင်းနေမယ်လို့ဆိုလိုပါတယ်လူဟာအသက်ရှင်နေသမျှကာလပတ်လုံးစာဝဏ္ဏရေးပြည့်စုံမှုအတွက်လောဘကိုလုံးဝမပယ်နိုင်သေးတဲ့အခါမှာဒီလောဘဟာရှိသလောက်တော့ရှိနေရတာပါပဲဒါကလည်းအခြေအနေလိုက်ရှိတော့တဲ့ရှိတိုက်တဲ့လောက်တဲ့မပူမကဲစီပဲရောင်ရဲတင့်နေမှုနဲ့လောဘကိုဇက်တက်ပေးနိုင်ရင်ချမ်းသာပါတယ်။ပုံစံပြောရရင်လူတယောက်မှာတလားစားဖို့ငွေ30ပဲရှိရစေကြပါစို့။သူဟာရှိတာနဲ့တင့်နေလို့မရပါဘူး။နောက်ထပ်ငွေရဖို့ဉာဏ်ဝိရိယရှိတဲ့လောက်ကြိုးစားရှာဖွေရပါလိမ့်မယ်။သူဉာဏ်ဆောင်ဝိရိယသန်းရှိတဲ့လောက်ကြိုးစားရှာဖွေလို့ငွေတရားရတယ်ဆိုကြပါစို့။အဲ့ဒီတရားနဲ့တင့်နေရောင်ရဲဒီလောင်းကအောင်စီမံဖန်ကြီးရပါမယ်ဒီလိုဆိုရင်ချမ်းသာတော့ချမ်းသာပါတယ်အဲ့ဒါလိုမဟုတ်ဘဲနဲ့ရတာနဲ့မတင့်နေမရောင်ရဲပဲမရနိုင်တဲ့900တထောင်ကိုလှမ်းတောင့်တာကြည့်လောဘဆိုတက်နေရင်မချမ်းသာတော့ပါဘူးအဲ့ဒီအတော်မတတ်နိုင်တဲ့လောဘကနေပြီးဒေါသမာမာနအိတ်တမစ္စရိယစတဲ့တရားစိုးတွေလည်းပေါက်ပွားလာတတ်ပါတယ်အဲ့ဒီတရားစိုးတွေဆင်းပွားလာတော့ပိုးဆင်းရဲပြန်ပါတယ်ဒါကြောင့်လူကျင်တတ်မဲ့တဲ့လောဘကိုတင်းနေရောင်ရဲမှုနဲ့ဇက်တက်ပေးနိုင်ရင်ချမ်းသာတော့ချမ်းသာကြောင်းထင်ရှားပါတယ်။ဒါဖြစ်တဲ့အဲ့ဒီတင်းနေရောင်ရဲမှုဟာနေရာဒေသအချင်းအခါအခြေအနေနဲ့လိုက်လျောတဲ့တင်းနေရောင်ရဲမှုဖြစ်ဖို့လိုပါတယ်။ရှင်ကဝိဓိဟာတိုင်းပြည်ကြီးကိုဆုံးနေပြီးတောထွက်ရတဲ့ပြုလာတဲ့ဝိဓိဟာရတဲ့နဲ့ခန္ဓာရတိုင်းပြည်ကြီးကိုဆုံးနေပြီးတောထွက်ရတဲ့ပြုလာတဲ့ခန္ဓာရရတဲ့တို့အတူတကွနေထိုင်ခဲ့ကြပါတယ်။ရတဲ့နှစ်ပါးဟာတင့်နေရောင်ရဲမှုကိုလက်ခံပြုပြီးဆွမ်းခံလို့ရသမျှနဲ့မျက်တအောင်သုံးဆောင်ကတရားကျင့်သုံးနေကြတော့အလွန်ချမ်းသာကြပါတယ်။ဒီလိုနေလာရင်ကဒီနေ့တော့ဝိဓိဟယတေကဆွမ်းစားကြည့်တဲ့အခါမှာဆွမ်းခံရကရလာတဲ့စားတုပ်ကလေးမကုန်မဲကျန်းနေတာနဲ့လုံကြုံရချုံတစ်ခုထဲမှာတိမ့်ထားပါတယ်။နောက်တနေ့ရတဲ့နှစ်ပါးဆွမ်းစားကြတဲ့အခါမှာစားမပါတော့ဝိဓိဟယတေကတိမ့်ထားတဲ့စားတုပ်ကလေးတွားယူပြီးခန္ဓာရယတေကိုပေးပါတယ်။ကန္တရာယတေကစားပေကရတယ်လို့မျိုးတော့ဝိရိဟယတေကအရင်ကြီးကတင်ထားတဲ့စားချစ်ကြောင်ပြောပါတယ်။ဒီလိုမဲ့ကန္တရာယတေကဝိရိဟယတေကိုပြစ်တင်ကျိန်းမုန်းတော့တာပါပဲ။သူပြစ်တင်မုန်းကဝိရိဟယတေအမင်းဟာဘာအတုံးကြတယ်လဲ။ယူဇနာ300ကျယ်ဝန်းနဲ့ဝိရိဟတိုင်းကြည့်ခြင်းနဲ့တကွထင်းန်းစီလင်ရောရွှေငွေဥစ္စာဗန္ဒာကြီးကြတွေပါဆွံ့လို့ပြီးယတေပြုလာခဲ့တယ်။အခုယတေဖြစ်လာတဲ့အခါကျမှရတာနဲ့မတင်နိုင်နိုင်မဲဒီစားကလေးမဖြစ်စလောက်ကိုတတ်တတ်မဲ့မဲ့နဲ့ကြောက်ငုံကြကြသိမ့်သိထားတယ်ဆိုတာအင်မတန်မလျော်ကန်တဲ့အလုပ်ပဲလို့အပြစ်တင်ပါတယ်။ခန္ဓာရရဲ့အပြစ်တင်တာဟာတင်လိုက်လို့တင်တာပါ။စီရင်ဥစ္စာတွေဆွံ့လို့ဒီရတ္တဖြစ်လာမှတော့တနေ့တာဆန်းခံလို့ရသမျှနဲ့ရောင်ရဲတင်နေမှဣတိဒုက္ခရတ္တဖြစ်ရတဲ့အရာကရတ္တချမ်းသာရမှာပေါ့။ဒီလိုမှာပဲနောက်တနေ့စာအတွဲတတ်မဲ့တွေ့တာပြီးဒုမီသိမ့်သိထားရင်စားကလေးမဖြစ်စလောက်ပင်ဖြစ်စေဥရောလုံးလုံးကြီးနေရရှာရတယ်၊သိင်းကြီးရတယ်၊မုံမဆိုလေမလင်းရအောင်၊ပိုးမွှားသားသမင်စတဲ့တိရိစ္ဆာန်ကြီးမစားမတော့ရအောင်စောင့်ရှောက်ရတယ်။သမင်များအစားအလွန်ကြိုက်တဲ့။လုံညုံမလုံညုံမမလားလို့လည်းတကြောင်ကြကြတဆိုးလေးရင်ဖြစ်နေရတယ်။အဲ့ဒါလိုစသည်ဖြင့်ဒီနေ့တာရသမျှနဲ့မတင်နိုင်မြောင်ရဲတော့ဒုက္ခတွေထပ်ဆင်ပွားလို့ဆင်းရဲတွေများရပါတယ်။ဒါကြောင့်တောထွက်ပြီးယသိမှပြုလာရင်တော့ဒီလိုအသေးဖွယ်လေးကစပြီးရောင်ရဲတင်းနေမှုလိုပါတယ်။ဒါပေမဲ့ဒီဝိဓိဟယတိဟာယတိအဖြစ်နဲ့မဟုတ်ပဲဝိဓိဟရေမင်းအဖြစ်နဲ့လာဆိုရင်တော့သူ့တင်းတင်းရောင်ရဲမှုကတမျိုးဖြစ်ရပါလိမ့်မယ်။မိမိတိုင်းဒီနဲ့သာတင်းနေရမယ်။ဒီဘတိုင်းဒီကိုလူကြီးမျက်စိမရှိရဘူး။တင်းနေရလျောက်ပတ်တဲ့နေမှုစားမှုစီရင်ခံစားမှုနဲ့သာတင်းနေရောင်ရဲရမယ်။လုံလုံကဲကဲမဖြစ်စေရဘူး။ဒီလိုဖြစ်ရပါလိမ့်မယ်။ဒီလိုမင်းအဖြစ်နဲ့ကြတော့ခန္ဓာပြောခဲ့တဲ့စားလို့စားဝယ်တောက်ဖွယ်မျိုးကစပြီးမာမစုံမယုံမဖိတ်မကြင်မစည်းရအောင်ကိုယ်တိုင်နဲ့တို့တို့တိတ်တိတ်တင်းတင်းစီစီလုပ်ရလိမ့်မယ်။တိုင်းသားကြီးတို့လူအများကိုလည်းပဲတို့တိတ်တင်းစီတိတ်တိတ်ချွေးကြံတာအောင်ညွှန်ပြပေးရပေးလိမ့်မယ်။ အမိတ်အနာထားတဲ့ရင်လည်းထားရပြီလိမ့်မယ်ဒါကြောင့်တင့်နေရောင်ရဲမှုဟာနေရာဒေသအချိန်ကာလအခြေအနေနဲ့လိုက်လျောတဲ့တင့်နေရောင်ရဲမှုဖြစ်ဖို့လိုတယ်လို့ပြောခဲ့တာပါပဲအဲဒီလိုတင့်နေရောင်ရဲမှုမျိုးလက်တိုင်ထားရင်လူတိုင်းဟာကိုယ့်အခြေအနေလိုက်ထိုက်တဲ့ချမ်းသာမှုကိုရကြတာပါပဲဒုတိယချမ်းသာဆိုနေထိုင်ရေးကတော့အောင်းကိုလည်းမပြန်နဲ့အစ်စ်ကိုလည်းမကြံနဲ့ဖြစ်စေပစ္စုပ္ပန်မှာတင့်လျောအောင်စိတ်ကိုထားဆိုတဲ့နည်းပါပဲတို့လိုပြောရရင်တော့ပစ္စုပ္ပန်ကြကြနေရင်ချမ်းသာတယ်လို့ဆိုလိုပါတယ်လူတိုင်းဟာအတိတ်ဘဝခကြီးကိုလည်းရှောက်ခဲ့ကြရပြီအနာဂတ်ဘဝခကြီးကိုလည်းရှောက်ကြရဦးမယ်အခုလောလောဆယ်ပစ္စုပ္ပန်ဘဝခကြီးကိုလည်းပဲရှောက်နေကြသေးတယ်လူအများကြီးရဲ့အတိတ်ဘဝခကြီးဟာဆူးညံခလုတ်ကတိန်းတွေများလွန်းလို့မနာရမဖြောင်ပြုတယ်လို့အနာဂတ်ဘဝခကြီးကိုလည်းပဲတာယာဖြောင်ပြုလိမ့်မယ်လို့မညွှန်မှန်းနိုင်ရပါဘူးဒါကြောင့်အတိတ်ဘဝခကြီးအကြောင်းတွေကိုပြန်ပြန်စဉ်းစားဆင်ခြင်နေမြည်စိတ်ချမ်းသာတို့လည်းစိတ်ဆင်းရဲဘဝဘုံများတတ်ပါတယ်။ဒါကအနာဂတ်ဘဝအဖြစ်ကိုကြံတွေးမျှော်ခေါ်မိရင်လည်းအကောင်းဆုံးကိုတွေ့ကြရတော့မှာပဲလို့မျှော်လင့်ထားနိုင်တောင်းမှပဲမျှော်လင့်ထားတဲ့အတိုင်းဖြစ်မှာဖြစ်ပါမလားဆိုတဲ့တန်မြတ်စိတ်ကြောက်ညာစိတ်စိုးရိမ်စိတ်တွေကဖြစ်ပြီးနှိမ့်ဆက်တတ်ပါသေးတယ်။မသေးရမရတဲ့အနာဂတ်ဆိုးတဲ့အနာဂတ်ကိုမျှော်လင့်နေရတယ်ဆိုရင်တော့စိတ်ဆင်းရဲလိုက်မှပြောစရာမလိုတော့ပါဘူး။ဒါဖြင့်ဒီနေ့လောလောဆယ်ရှောက်နေရတဲ့ပစ္စုပန်ဘဝခကြီးကတော့တာယာဖြောင်ပြုသလားလို့မေးစရာရှိပါတယ်။ဒါလဲလောကတဘာဝအရာလူများစုအတွက်မတရားမဖြောင်ပြုတာကပဲများပါတယ်။မတရားမဖြောင်ပြုတော့လည်းပဲယခုလောလောဆယ်လင်းငင်းဘဝလင်းငင်းကိစ္စကိုရင်မဆိုင်မဲရှောင်လွှဲနေလို့မရပါဘူး။ဒါကြောင့်ဉာဏ်ဝိရိယဇွဲတတ္တိကိုအရင်ခံပြီးအကောင်းဆုံးဖြစ်အောင်ကြိုကြပါပါရင်ဆိုင်တတ်ရပါတယ်။အဲ့ဒီလိုရင်ဆိုင်ရင်လင်းငင်းအချိန်ကြီးဟာဘလောက်ပဲဆိုဆိုအဲ့ဒီအဆိုးတွေကအကောင်းကိုမြင်အောင်ရွေးကြည့်ပြီးအစဉ်ပြေအောင်အသိဉာဏ်နဲ့နှလုံးသွင်းရပါတယ်။ဒါကိုယောနိသောမနတိကာရလို့ခေါ်ပါတယ်။ဒီလိုဆိုရင်ချမ်းသာကြတော့ချမ်းသာပါတယ်။ဘုန်းကြီးငယ်စဉ်ရှင်းနေသားလောက်ကရေခတ်ခြင်းလုံးတော့မိခင်ကတင့်တော်တဲ့ရေအိုးလေးတစ်လုံးဝယ်ပေးပါတယ်။အဲ့ဒီရေအိုးကလေးနဲ့ရေရင်းသွားပြီးရေခတ်ရတာကိုအင်မတန်ကြီးအကျဉ်းကြီးကျေနပ်နေပါတယ်။ဒီနေ့တော့ရေအိုးကိုရေထည့်ပြီးနှုတ်ခမ်းကဆွဲမလိုက်တာမှရေအိုးဟာအုံပွင့်သွားပါတယ်ရေအိုးနှုတ်ခမ်းကအခွေလိုက်လက်ထက်မှာပါလာပါတယ်ဒီအခါမှာအင်မတန်နှစ်သက်လာတဲ့ရေအိုးကွဲသွားတာကိုနှမျောခြင်းဝန်းနေခြင်းစိတ်ဆင်းရဲခြင်းမဖြစ်ဘဲနဲ့အိုးကွဲတော့ပြည့်တောင်းရသေးတယ်လို့စိတ်ထဲမှာဖြစ်ပေါ်တဲ့အတိုင်းနှုတ်ကလည်းထုတ်ပြောမိပါတယ်ဒါဟာလင်းငင်းပစ္စုပန်ဆက်ဆက်တွေ့နေရတဲ့အခြေအနေဆိုတဲ့ကအကောင်းကိုရွေးကြည့်ပြီးအစဉ်ပြေအောင်အလင်းအတဲ့နှလုံးသွင်းမိတာပါပဲယောနိသောမနတိကာရလို့ဆိုရပါမယ်ခေါ်ခါတော့ကတော့ဒီတရားတော်တွေကိုနားမလည်သေးပါဘူး။ဘုရားရှင်တော်မြတ်ဖရာရဲ့တရားတော်များကိုလေ့လာမိမှလောကသဘာဝကိုစဉ္ညံသုံးလာမိမှပဲခုံမယ်စင်းကဖြစ်ခဲ့တာဟာဒီသဘောကိုလို့သဘောပေါက်မိတာပါ။ဒေမီယာဇတ်တော်မှာစကားမပြောတဲ့ဒေမီမင်းသားကိုခမည်းတော်မင်းကြီးရဲ့အမိန်တော်အရပြဏနာယထာတင်းကမြို့ပြင်မှာတက်ပြီးမြေဖြုတ်ဖို့တွင်းတူနေပါတယ်။ဒီချိန်မှာဒေမီမင်းသားကအခွင့်ကောင်းမယ်ဆိုပြီးယထာတင်းကိုတွားစကားပြောပြီးတော့ပြန်ထွက်လိုက်ပါတယ်သူကတော့တော်တဲ့ဝင်သွားပြီးယတိကိုတရားကျင့်နေပါတယ်လေးရရှိတော့သူခမဲတော်မြေတော်တွေသူ့ထံရောက်လာကြပါတယ်အမျိုးကြောင့်လေးရတီတင်ကကျန်းကျန်းကြီးကိုဝတ်ထားတဲ့တင်မြရယတိလေးဟာသူခမဲတော်မြေတော်တွေကိုသူ့ရဲ့မွေးကြောင်လေးရဲ့အပြင်မှမှာတွေ့ဆုံအဲ့ခံပါတယ်တဲ့တယ်ကိုအဲ့ဝပြုတဲ့အနေနဲ့သူစားတဲ့တတိတည့်ရတွေကိုကျွေးတော့မိကြီးနဲ့မိဖုရားဟာသူတို့သားစားတဲ့ဒီအစာကျန်းကြီးတွေနဲ့မြေပြေကြီးလည်းလမ်းဆန်းကြီးကြက်တွေရှိလာတဲ့သူတို့သားရဲ့မျက်နှာကိုဖက်ဆက်ဆက်ဆက်ကြည့်တော့ဘယ်လိုမှမဖက်မဟမိတာနဲ့အာအာလဲတဲ့အာအော်လဲအာအော်နေကြပါတယ်။ဒါနဲ့မနေနိုင်ရလို့သားတော်ဟာတော့ကျန်းမ်းတဲ့အစာအစာတွေစနိုင်ရပါရဲ့နဲ့သားတော်ရဲ့မျက်နှာအစင်ဟာဗကြောင့်ချီရင်ဝန်းပါနေရပါတယ်လေလို့မြည်တော့တင်မြရရတဲ့လူကအခုလိုဖြစ်ပါတယ်။သူ့အဖြစ်ဟာအလွန်မှတ်သားစရာကောင်းပါတယ်။အတိတန်နာလူသောစာမိနဗ္ဗဇ္ဇပါမနာဂတံပစ္စုပ္ပန်နေနယာပေမိတေနဝနောပတိရတိအကျွန်ုပ်ဟာအတိတ်ဖြစ်ရများကိုပြန်တွေးကြည့်ဆိုရင်သူဆွေးမနေပါအနာဂတ်ရေးကိုလည်းညှော်တွေးတောင်းတာမနေပါလင်ငင်းပစ္စုပ္ပန်အခြေအနေဖြင့်မျှတအောင်နေပါလေဒါကြောင့်ရုပ်အစင်းကြီးလင်ငင်းဖြစ်ပါတယ်လို့ဖြေပါတယ်တော်ရင်ညမဲအလင်တည့်ရမှုတန်းငယ်ကလေးမှနေပြီးတိတိတိရဲ့ဒေဝတာစားတော့နေရပါရဲ့နဲ့လူအစင်းညိုးရွှေ၆ပြည့်ခြင်းမဖြစ်ပဲကြည်လင်ဝင်းပါဆိုခြင်းနေရခြင်းဟာလက်ငင်းတွေ့ကြနေရတဲ့အခြေအနေကိုအကောင်းတကကြည့်ပြီးတင့်တဲ့အောင်နှလုံးသွင်းတတ်တဲ့အတွက်စိတ်ချမ်းသာနေလိုပါပဲ ီးတော့ယနေ့ကလေးကအနာဂတပါဇ္ဗာယအတိတ္တံနိဒောစနာအေဒေနဘာလာတုတ်တန္တိနလောဝဟရိတောလူတော်လူမိုက်တွေဟာလူမိသားအတိတ်ရေးတွေကိုပြန်တွေးစိတ်ရင်နေတတ်ကြပါတယ်မဖြစ်လာသေးတဲ့အနာဂတ်အရေးတွေကိုလည်းညှို့တွေးတောင်းတနေတတ်ကြပါတယ်သူစုပ်ပန်ကြကြမနေတတ်ကြပါဘူးဒါကြောင့်လဲသူတို့ရုပ်ဆင်းတွေဟာရိတ်ဖြတ်ထားတဲ့ကြည်ရိုးတွေညှို့တွေညှို့ရ6တွေနေကြတာပါပဲလို့လည်းထပ်ဆင့်ပြီးပြောလိုက်ပါသေးတယ်ဒါလို့လဲအတိတ်ကခြေရင်းရက်တွေကိုသင်္ကန်းစာယူခြင်းအနာဂတ်ရေးအတွက်တင့်လျော်တဲ့ကြိုတင်ပြင်ဆင်စီမံမှုပြုလုပ်ခြင်းဆိုတာကတော့ထိုက်တလောက်တော့ရှိရပါလိမ့်မယ်အတိတ်အနာဂတ်အရေးကိုပူဆွေးတောင်းတာဒီတိတ်အလေးနဲ့မထားဖို့ပဲလိုပါတယ်မနေ့ကနဲ့နေ့ဖြန်တဲ့ဒီကနေ့ပို့ပြီးအရေးကြီးတယ်ဆိုတဲ့သဘောပါပဲဒီနေ့လည်းငယ်အချိန်တွေကိုအဆင်ပြေအောင်အသင့်အတင့်နှလုံးသွင်းနေထိုင်သွားတာရင်ချမ်းသာပါတယ်အင်္ဂလိပ်လို live now ပြစ်စပ်ပန်ကြကြနေပါဆိုတဲ့နည်းပါပဲအခုပြောခဲ့တဲ့တင်းတင်းရောင်ရွက်စွာနေထိုင်ခြင်းနဲ့ပြစ်စုံပန်ကြရနေထိုင်ခြင်းနှစ်မျိုးလုံးဟာလက်ကျင်ယူရင်ရပါတယ်လက်ကျင်လို့အမှားကြလာတဲ့အခါမှာအထွေးဆင်ရှင်နှလုံးသွင်းမနေရတော့ပဲသူ့အလိုလျောက်အဆင်ပြေအောင်နှလုံးသွင်းမှုကြီးဖြစ်ဖြစ်သွားတတ်ပါတယ်ဒီတော့ချမ်းသာပါတယ်ဒါဆိုလည်းဒီလိုတွေဟာချမ်းသာစွာနေထိုင်ခြင်းမှာဒုက္ခဒုက္ခဆိုတဲ့ဆင်းရဲကိုသာတတ်တရာရစေတဲ့ဆင်းမှုတွေသဘောမျှတာဖြစ်ပါတယ်ဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲနဲ့သင်္ခါရဒုက္ခဖြစ်ပျက်ခြင်းရဲ့ကိုမငြင်းရင်နိုင်ပါဘူးမြတ်စွာဘုရားကတော့ဒီဆင်းရဲသုံးမျိုးလုံးကိုငြင်းစေတဲ့တတ္တိယနီးနေနည်းထိုင်နည်းကိုလည်းပဲညွှန်ကြားခဲ့ပါတယ်ဒီနည်းကိုတော့မြစ်ဖြတ်စေလို့ခေါ်ရပါလိမ့်မယ်အဲ့ဒါကဘာလဲဆိုတော့ရုပ်ဖြစ်သည်မြတ်နာမ်ဖြစ်သည်မြတ်ကိုအမြင်မပြတ်တတိနဲ့စောင့်ရှုတဲ့နည်းပါပဲဒီလိုတတိနဲ့စောင့်ရှုရမှာအတိတ်ယုံနာနဲ့အနာဂတ်ယုံနာတွေကိုစောင့်မရှိရပါဘူးဘာကြောင့်လဲဆိုတော့အတိတ်ယုံနာတွေဟာချုပ်ပြတ်သွားကြပြီဟုတ်မရှိကြတော့ပါဘူးအနာဂတ်ယုံနံတွေကလည်းမဖြစ်ပေါ်လာကြသေးလို့မရှိရသေးပါဘူးဒါကြောင့်သူတို့ကိုရှုလို့မရပါဘူးဒီတော့လောလောဆယ်ရှိသေးဖြစ်သေးပစ္စုပန်ယုံနံကိုပဲရှုရပါတယ်ဒါကြောင့်ဒီနည်းလဲပစ္စုပန်ကြကြနေထိုင်နည်းတစ်မျိုးပါပဲဒီနေထိုင်နည်းနဲ့နေထိုင်သူကိုမြတ်စွာဘုရားကဗတ္တိကရတတဏိတာချမ်းသာစွာနေထိုင်သူလို့မြင်ကြတော်မူခဲ့ပါတယ်အဲ့ဒီစောင့်ရှုနေထိုင်တဲ့နည်းကိုမြတ်စွာဘုရားကမိစိမနိကေဗတ္တိကရတ္တတုတ်မှာအတိတန္နာနဝဂမေယနပ္ပတိကင်ခေအနာဂတံစသည်ဖြင့်ဟောတော်မူခဲ့ပါတယ်။တွားမှုလာမှုထိုင်မှုထားမှုပွေးမှုဆမ်းမှုစားမှုတောင်းမှုလှုပ်ရှားမှုစတဲ့ရုပ်တဘောတွေဖြစ်တိုင်းဖြစ်တိုင်းစိတ်ကူးစလားကြံလီမှုလူကျင်တတ်မဲ့မှုစိတ်ဆိုးစိတ်ပြတ်မှုစတဲ့စိတ်တဘောတွေဖြစ်တိုင်းဖြစ်တိုင်းဖြစ်စေဖြစ်ထိုင်မှာဖြစ်နေရှိနေတဲ့အတိုင်းတတိနဲ့အမြဲတစေစောင့်ရှုနေလို့ရှိရင်တနည်းတာလည်းမဟုတ်ပဲအမြဲတစေချမ်းသာစွာနေထိုင်နေဖြစ်နိုင်ပါတယ်ဒီနည်းနဲ့ချမ်းသာရနိုင်မှုကိုနည်းနည်းပြောပါဦးမယ်မိမိတို့တဏ္ဍာမှာခြင်းခြင်းဆက်ဆက်ဖြစ်ပေါ်နေတဲ့ရုပ်တဘောစိတ်တဘောတွေကိုတတိနဲ့မရှုရင်အဲ့ဒီရုပ်အဲ့ဒီစိတ်တွေကိုတည်မြဲနေတဲ့အတ္တအသက်ဝိညာဉ်အနေနဲ့လဲဆွဲယူမိပါတယ်ပုဂ္ဂိုလ်တ attva ငါအနေနဲ့လဲဆွဲယူမိပါတယ်အဲ့ဒီလိုဆွေးလမ်းယူမှန်းပြီးတော့အဲ့ဒီပုဂ္ဂိုလ်တ attva 50ကနေပြီးလူချင်းတတ်မဲ့နှစ်သက်တွေ့တာတွေစိတ်ဆွစိတ်ပြတ်မာနတက်တာတွေစတဲ့ကိလေသာတရားစိုးတွေဖြစ်ပွားလာပြီးဆင်းရဲတော့တာပါပဲအဲ့ဒီလိုအမှတ်မဲ့မနေပဲရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းပစ္စုပန်တဲ့တဲ့အရှိလိုအရှိအတိုင်းတတိနဲ့မပြတ်ရှိနေရင်တော့ဒီရုပ်တဲ့နာမ်တွေရဲ့ပင်လို့ရဲ့အတွင်းသားသဘာဝလေးတွေကိုဉာဏ်နဲ့ရှင်းရှင်းကြီးတွေ့မြင်လာပါတယ်ဒီတော့အားလုံးဟာသဘောတရားတွေကြီးပဲဘုဗ္ဗတ္တဝါဆိုတာငါဆိုတာတည်မြဲနေတဲ့အတ္တဝိညာဉ်အတ္တဆိုတာတကယ်စင်စစ်တော့မရှိပါလားလို့သဘောပေါက်လာပါတယ်ဖြစ်ပေါ်လာပြီးပျောက်ပျောက်သွားကြတာကြီးပဲဖြစ်ရှိကြခြင်းနဲ့မကောင်းတဲ့ဟာတွေကြီးပဲအခိုင်အမာအကူစရာအနှင်သားဆိုလို့ဘာမှမရှိတဲ့ဟာတွေကြီးပဲလို့လဲအနိစ္စဒုက္ခအနတ္တသဘောမှန်တွေကိုအမှန်တိုင်းသိမြင်လာပါတယ်ဒီအတိမှအမြင်မှတာမဋိဋ္ဌိဉာဏ်တွေကြောင့်ပဲလောဘဒေါသစတဲ့ကိလေသာတွေနှိမ့်နေတော့ချမ်းသာနေတာပါပဲ။ဒါကြောင့်ဒီပစ္စုပန်ကြကြရှုပြီးနေနေထိုင်နေလို့ချမ်းသာစွာနေထိုင်နေလို့ခေါ်ရပါတယ်။ဒီနည်းကိုတရားဟိတမှသွားပြီးထိုင်နေစဉ်ညလျှောက်နေမှသာအသုံးပြရမယ်လို့မြတ်စွာဘုရားမဟုတ်ခဲ့ပါဘူး။မိမိတို့အိမ်မှာနေ့စဉ်အိမ်မှုကိစ္စတွေဆောင်ရွက်နေတဲ့အခါမှာရုံမှာစာတင်ကြောင်းမှာစသဖြင့်တက်ဆိုင်ရာလုပ်ငန်းကိစ္စတွေလုပ်နေစဉ်မှာလည်းလောလောဆယ်ပြုမူနေတဲ့အပြုအမူတွေကိုဖြစ်နိုင်နေမြတ်အကြမ်းမင်းမင်းဖြစ်ဖြစ်တိစ္ဆုတ်ပန်တဲ့တဲ့စောင့်ရှုလေ့ကျင့်ပွားများနေရင်တဖြည်းဖြည်းထင်ရှားတဲ့ချမ်းသာချက်ကိုရလာမှမဟုတ်ချပါပဲဒီနည်းကိုဖြစ်နိုင်သမျှလိုက်နာကျင့်သုံးနေရင်အလုံးလုံးနေစဲမှတခြားကိုစိတ်အယောင်နေပါပြီး အလုတ်ထဲမှာပဲများသောအားဖြင့်စိတ်တည်ငြိမ်နေလို့ချောင်းလဲချောင်းလာပါတယ်အလုတ်လည်းပြင်းမှမသိမပင်မပန်းနဲ့ပြီးသွားတတ်ပါတယ်အနည်းဆုံးလမ်းသွားတဲ့အခါမှာခြေောက်လှုပ်ရှားမှုကိုရှုသွားရင်တောင်မှစိတ်တည်ငြိမ်ချမ်းသာစွာနဲ့လေရာအရက်ကိုတက်တက်တားတားနဲ့ရောက်သွားတတ်ပါတယ်ဒီနည်းကိုအပြည့်အဝလိုက်နာကျင့်သုံးနေရင်အနိပါတိဒေတာနိဗ္ဗာန်ခေါ်တဲ့အကျွမ်းမဲ့ချမ်းသာအထိရရှိနိုင်ပါတယ်ဒီနည်းနဲ့ပတ်သက်လို့ပြောကြရတဲ့ခဏနဲ့ကြံပါလေတယ်တို့တော့လေအချိန်ကြီးရတော့လို့နောင်အဖွင့်ပါတဲ့အခါကျမှပဲဆက်ပြီးပြောရပါတော့မယ်။ဒီတော့အခုပြောခဲ့တဲ့ဗုဒ္ဓနိယချမ်းသာစွာနေထိုင်ပြီးသုံးပြီးကိုလိုက်နာကျင့်သုံးနိုင်ရလို့အမြဲတစေဆင်းရဲလွတ်ကျင်းချမ်းသာခြင်းနဲ့ပြည့်စုံကြပါစေ။တတ္တဝါမှန်၍တရားတွေ့ချမ်းမြေ့သာရရှိပါစေ။